Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဩဂုတ်လ4ရက်တောက်ချနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစွန်မော်ပါ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆွန်မော်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့တာယာဝတီထောင်မှာအာဇာနည်နဲ့လှုပ်ရှားမှုကြောင့်အကျဉ်းသားအချို့တိုက်ပိတ်ခံရပါတယ်။သမရာဟောင်းထရမ့်ကသူကိုထပ်မံဆွဲဆိုထားတဲ့အမှုတွေအတွက်အပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုခဲ့ပါတယ်။တရုတ်ကဩစတြေးလျကိုသွင်းကုန်ကုန်သွယ်ခွန်စီးကျက်ထားတာကိုဖြေလျှော့ပေးလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့အမေရိကန်သမရာဟောင်းဒေါ်နယ်ထရမ့်ကမနစ်ကဂျာတာပရီနေ့Washington DC Federal တရားရုံးမှာ Federal တရားရုံးကနေသူ့ပေါ်မှာတရားဆွဲဆိုထားတာအပြစ်မရှိကြောင်းထွက်ဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံမှာတော့အာဇာနည်နေ့အထိမ်းအမှတ်တာယာဝတီထောင်တွင်းလှုပ်ရှားမှုလုပ်တဲ့အတွက်ထောင်အာဏာပိုင်တွေကနိုင်ငံရေးအကျဉ်းသားတွေကိုတိုက်ပိတ်ရိုက်နှက်ခဲ့ပါတယ်
။သဘောတူတဲ့ကိစ္စနဲ့ပေါ့လေ။ဒီတာယာဝတီထောင်မှာဒီအား15ဦးအနုဒါ16ဦးစုပေါင်း30ကျော်ဦးပေါ့လေ။တိုက်ပိတ်ခံရတယ်။အဲ့ထက်မှမှစုစုဝါဝအနုဒါ4ဦးရေပေါ်ဆင်းရင်ပြင်ထားရတယ်ပေါ့နော်။
ဒီသတင်းမကြခင်ပြေဆုံးနားဆရာပါမယ်ရှင်။နောက်အနာသိမ့်ပြီးတဲ့နောက်ပိုင်းဒီနှစ်ဇူလိုင်လအထိအစုလိုက်ပြုံလိုက်တက်ဖြတ်မှုပေါင်း150နီးပါးဖြစ်ပြီးတော့အယောက်1600နီးပါးအသက်ခံခဲ့ရတဲ့အခြေအနေဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။2020အမေရိကန်ယူကောက်ပွဲမှာသူရှုံးနှိမ့်ခဲ့တဲ့ရလတ်ကိုကြောင်းလေးဖို့ကြိုးစားတဲ့ရာဇဝတ်မှုလေးမှုနဲ့တရားစွဲခံရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကအမှုတွေအတွက်အပြစ်မရှိဘူးလို့ဖက်ဒရယ်တရားရုံးမှာထွက်ဆိုခဲ့ပါတယ်။အစိုးရလုပ်ငန်းတွေကိုနှောက်ယှက်ဖို့ပူးပေါင်းကြံစည်မှုတရားဝင်လုပ်ငန်းတွေကိုနှောက်ယှက်မှုနှောက်ယှက်ဖို့ပူးပေါင်းကြံစည်မှုလုပ်ပိုင်ခွင့်ကိုနှောက်ယှက်ဖို့ပူးပေါင်းကြံစည်မှုစတဲ့အမှုလေးမှုနဲ့အစိုးရရှင်တွေကဝါရှင်တန်မြို့တော်မှာရှိတဲ့ဖက်ဒရယ်တရားရုံးမှာတရားစွဲခဲ့တာဖြစ်ပါတယ်။တရားရေးဌာနကခန့်အပ်ထားတဲ့အထူးစုံစမ်းရေးမှုရဲ့စုံစမ်းတွေ့ရှိချက်တွေအရ Grand Jury အဖွဲ့တွေကတရားစွဲတင်တယ်လို့ဆုံးဖြတ်ခဲ့တဲ့အတွက်အခုလိုအမှု၄ခုနဲ့သမ္မတဟောင်းထရမ့်ပေါ်ဂျာတာရီနီကဝါရှင်တန်မြို့တော်ဖက်ဒရယ်တရားရုံးမှာအမှုဖွင့်လိုက်တာဖြစ်ပါတယ်။တရားရုံးကြားနာပွဲမှာထုံးစံတိုင်းမေးတဲ့မေးခွန်းတွေကထရမ့်ကဖြေကြားခဲ့တယ်လို့တရားရုံးထဲမှာရှိနေသူတွေကပြောပါတယ်။တရားရုံးကြားနာပွဲပြီးဝါရှင်တန်မြို့တော်ကနေပြန်လည်ထွက်ခွာချိန်မှာတော့သမ္မတဟောင်းထရမ့်ကနိုင်ငံရေးပြိုင်ဘက်ဟောင်းတယောက်ကိုနိုင်ငံရေးအရဖိနှိပ်တဲ့လုပ်ရက်ဖြစ်တယ်လို့လေးစိတ်မှာပြောဆိုခဲ့ပါတယ်။အခုအမှုမှာအဓိကတက်တည်တူဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းမိုက်ပန့်စ်ကတော့ရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲခွင့်မရှိဘူးဆိုတာအမေရိကန်ပြည်သူတွေကိုသိစေချင်ကြောင်းနဲ့သမ္မတဟောင်းထရမ့်ကဖွဲ့စည်းပုံကိုကျော်ပြီးသူ့ကိုရွေးခိုင်းမိမယ်။သူကဖွဲ့စည်းပုံအခြေခံဥပဒေကိုပဲရွေးခဲ့ပါတယ်လို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲရလဒ်ပြောင်းလဲဖို့ကြိုးစားမှုတွေအပြင်အစိုးရလျှို့ဝှက်စာရွက်စာတမ်းတွေကိုစည်းကမ်းတိုင်းကင်တွယ်တင်းစီမှုမလုပ်ခဲ့တဲ့အမှုတွေနဲ့လိန်ဖြော်ပြေးရေးတင်ဆက်သူအမျိုးသမီးကိုနှုတ်ပိတ်ငွေပေးခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအတွက်လည်းအဲ့ဒီရာဇဝတ်မှုတွေအားလုံးအတွက်သမ္မတဟောင်းထရမ့်ကတရားရင်ဆိုင်နေရပါတယ်ရှင်။
စီရဲလေးခြင်းမှုရေတဲ့ဆစ်စင်ရေးနဲ့တခြားအရေးပါတဲ့ဤပညာဆိုင်ရာပစ္စည်းတွေအပါအဝင်အကဲဆက်တဲ့စစ်ဖက်ဆိုင်ရာအချက်လက်တွေတရုတ်ကိုပေးခဲ့တဲ့အမှုနဲ့အမေရိကန်ရေတပ်တပ်ဖွဲ့ဝင်တို့ကိုတရားစွဲဆိုလိုက်ပါတယ်။အတင်းဆောင်မခံနိုင်တဲ့ထောက်လိုက်ရေးအချက်တွေကိုပေးခဲ့တဲ့အတွက်ကယ်လီဖိုးနီးယားပြည်နယ်မှာအခြေစိုက်တဲ့ရေတဲ့စစ်သား2ယောက်ကိုတီးကြစီအမှုဖွင့်ခဲ့တာဖြစ်ပါတယ်။အမေရိကန်ကောက်ွယ်ရေးအချက်လက်တွေကိုတရုတ်တာဝန်ရှိတဲ့သူတွေကိုပေးဖို့ပူးပေါင်းကြံစီမှုအပါအဝင်တရှိုမှုတွေနဲ့ဆက်ဆက်တဲ့အမှုအတွက်အသက်22နှစ်အရွယ်ရေတပ်စစ်သားဂျင်ချောင်ဝေကိုဖမ်းဆီးခဲ့တယ်လို့ဖက်ဒရယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဝေဟာအမေရိကန်ရေတပ်သင်းမောတွေရဲ့ဓာတ်ပုံနဲ့ဗီဒီယိုတွေကိုတရုတ်အစိုးရထောက်လှမ်းရေးအရာရှိတယောက်ကို2022ခုနှစ်ဖေဖော်ဝါရီလတုန်းကဆက်သွယ်ပေးခဲ့တယ်လို့သူ့ရဲ့စွပ်စွဲချက်မှာဖော်ပြထားပါတယ်။နောက်ထပ်ရေတပ်အမှုတန်းဝမ်ဟမ်ဇမ်ကိုတော့တရုတ်ထောင်လိုက်ရဲ့အရာရှိတယောက်စီကနေလက်ငွေရယူပြီးတော့အမေရိကန်စစ်တပ်ရဲ့အကဲဆက်တဲ့ဓာတ်ပုံနဲ့ဗီဒီယိုတွေပေးခဲ့မှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ယောက်စလုံးကသူတို့မှာအပြစ်မရှိဘူးလို့ထွက်ဆိုခဲ့ပါတယ်ရှင
်။နှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်အောင်ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြိုးစားနေချိန်မှာဩစတြေးလျနိုင်ငံထွက်တဲ့ဘာလီစိတွေပေါ်မတန်တဆသွင်းခွန်ခွန်တတ်မှတ်ထားတာကိုတရုတ်ကဖိရှားပေးလိုက်ပါတယ်။ဘာလီစိတ်သွင်းခွန်ခွန်တွေကိုဩဂတ်လ5ရက်စနေနေ့မှာစတင်ဖယ်ရှားမယ်လို့တရုတ်စီးပွားကူတန်းဝင်ကြီးဌာနကကြေညာတဲ့ပေါ်ဩစတြေးလျကုန်သွယ်ရေးဝင်ကြီးကကြေဆိုခဲ့ပါတယ်
I welcome the development this afternoon that our barley growers and our exporters will now be able to.
ကျွန်တော်တို့နိုင်ငံကဘာလီစစ်စိုက်ပျိုးတဲ့တောင်သူတွေတရုတ်ဈေးကွက်အခွန်ကင်းလွတ်စွာပြန်တင်သွင်းခွင့်ရတဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကြိုဆိုပါတယ်။ဒါဟာဩစတြေးလျနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးပုံမှန်ပြန်ဖြည့်ရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်လို့ဩစတြေးလျကုန်သွယ်ရေးဝန်ကြီးဒွန်ဖာရေကဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။တရုတ်ဘာလီဈေးကွက်အပြောင်းအလဲကြောင့်သွင်းကုန်ခွန်တွေဖယ်ရှားတယ်လို့တရုတ်တို့ဘက်ကပြောပေမယ့်အသေးစိတ်ပြောကြားခြင်းတော့မရှိပါဘူး။လွန်ခဲ့တဲ့3နှစ်2020ခုနှစ်ကဘာလီတင်သွင်းခွင့်ကို 80.500 ခိုင်နှုန်းအထိတရုတ်ဘက်ကသတ်မှတ်ခဲ့တာကြောင့်ဩစတြေးလျအတွက်ပို့ကုန်ဝင်ငွေဒေါ်လာတန်1000နဲ့ချီဆုံးရှုံးခဲ့ပါတယ်။ COVID-19 ကပ်ရောဂါဘယ်ကစတယ်လဲဆိုတဲ့ဇင်းမြစ်ကိုစုံစမ်းဖို့ဩစတြေးလျနိုင်ငံကတောင်းဆိုခဲ့တာကြောင့်2020ခုနှစ်ကစလို့နှစ်နိုင်ငံကြားဆက်ဆံရေးနဲ့ကုန်သွယ်ရေးတွေထိခိုက်ခဲ့တာလည်းဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်အန်တိုနီအမ်ဘာနီစီစ်လက်ထက်မှာတရုတ်နယ်ပုံမှန်ဆက်ဆံရေးပြန်ဖြစ်အောင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ကုန်သွယ်ရေးမှာအခုလိုတိုးတက်မှုတွေရှိလာတဲ့ပေါ်ကျင့်တဲ့လို့လည်းဩစတြေးလျနိုင်ငံသားရေးဝင်ကြီးဘန်နီဝေါင်းကလည်းဒီနေ့ပြောကြားခဲ့ပါတယ်ရှင်
။တရုတ်ရဲ့စစ်ရေးချက်ထွင်မှုတွေကြောင့်ပစိဖိတ်သမုဒ္ဒရာဒေသမှာတင်းမာမှုတွေတိုးလာနေကြမှာပဲနယူးဇီလန်နိုင်ငံကသူ့ရဲ့စစ်ရေးစွမ်းအင်ကိုတိုးချဲ့မယ်လို့ကြေညာလိုက်ပါတယ်။နိုင်ငံစီးပွားရေးရဲ့တစ်ရာဂိုင်းနှုန်းလောက်ပဲလက်ရှိသုံးစွဲနေတဲ့ကာကွယ်ရေးဈေးကိုတိုးမယ်လို့ကာကွယ်ရေးဝင်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့နှစ်ရာဂိုင်းနှုန်းအထီတော်တိုးသွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။ရေထဲမှာသုံးနေတဲ့သင်းမောတွေနဲ့ကင်းလှည့်ရေရင်တွေကအိုဟောင်းနေတဲ့ရင်တွေကိုအစ်စ်တွေနဲ့အစားထိုးရေးကတော့အဓိကအူစားပေးဖြစ်ပါတယ်လို့ကာကွယ်ရေးဝင်ကြီးကပြောပါတယ်။နယူးဇီလန်နိုင်ငံအနေနဲ့သတင်းမှားတွေဖြန့်ဝေမှုစိုက်ဘာတိုက်ခိုက်မှုအကြမ်းဖက်မှုစတဲ့ပြည်တွင်းချိန်ချောက်မှုတွေနဲ့လည်းရင်ဆိုင်နေရတယ်လို့သူကပြောပါတယ်။ဝင်ကြီး Little ထုတ်ပြန်တဲ့ကာကွယ်ရေးဆိုင်ရာမူဝါဒအစ်စ်ထဲမှာတော့ငွေကြေးပမာဏဘလောက်တိုးချဲ့ပြီးတော့သုံးစွဲမယ်ဘလို့စစ်လက်နက်ပစ္စည်းအစ်စ်တွေတက်စင်မယ်ဆိုတာနဲ့တက်ဖွဲ့အင်အားဘလောက်တိုးချဲ့မယ်ဆိုတဲ့အသေးစိတ်အချက်လက်တွေတော့မပါဝင်ပါဘူး။အစီအစဉ်အသေးစိတ်ကိုပြင်ဆင်ပြီးရင်တော့ထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။နယူးဇီလန်စစ်တပ်ရဲ့အခမ်းကဏ္ဍကိုပြန်လည်စဉ်းစားဖို့လိုအပ်တာကိုလည်းကာကွယ်ရေးဝန်ကြီးကထောက်ပြခဲ့ပါတယ်။လက်ရှိမှာတော့ဒေတာတွင်ငိမ့်ညာရေးထိန်းလုပ်ငန်းတွေတဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပဲစစ်တပ်ကိုအဓိကသုံးနေတာဖြစ်ပါတယ်။နယူးဇီလန်ဟာလွန်ခဲ့တဲ့ဆယ်စုနှစ်အတော်ကြာကနေနှိုင်းယှဉ်လိုက်တဲ့ဆိုရင်စိန်ခေါ်မှုတွေနဲ့ပို့ပြီးတော့ရင်ဆိုင်နေရတာကြောင့်စစ်ပွဲအတွက်အသင့်ဖြစ်နိုင်မဲ့အနေအထားကိုကြိုတင်ပြင်ဆင်ထားဖို့လိုအပ်ကြောင်းလည်းကာကွယ်ရေးဝန်ကြီးရဲ့အဆိုပြုချက်မှာဖော်ပြပါရှိပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ။
တောက်ကြညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကထောင်တွင်းအာဇာနည်နှင့်လှုပ်ရှားမှုကိုတာယာဝတီထောင်မှလုပ်ခဲ့တဲ့အတွက်နိုင်ငံရေးအကျဉ်းသား32ဦးကိုထောင်အာဏာပိုင်တွေကတိုက်ပိတ်ထားတယ်လို့ဩဂုတ်လ1ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေက VOE ကိုပြောပါတယ်တိုက်ပိတ်ခံထားရတဲ့သူတွေထဲမှာအမျိုးသား15ဦးနဲ့အမျိုးသမီး16ဦးပါဝင်တယ်လို့သိရပါတယ်။အဲ့ဒီထဲကအမျိုးသား4ဦးဟာရိုက်နှက်ခံထားရတဲ့ဒဏ်ရာတွေပြင်းထန်တဲ့အတွက်အရေးပေါ်အခြေအနေနဲ့စေုံတင်ထားရပါတယ်။တိုက်ပိတ်ခံထားရတဲ့အမျိုးသမီး15ယောက်လည်းထိခိုက်ဒဏ်ရာရတာတွေရှိနေတယ်လို့တာဝတီထောင်ကလွတ်မြောက်လာတဲ့အမျိုးသမီးအချင်းသူတူက VOE ကိုပြောပါတယ်။သူတို့ကိုအမျိုးသားထောင်ဝင်နှန်းတွေကဒုံးနဲ့ရိုက်နှက်တာကန်ကြောက်တာတွေလုပ်ခဲ့တယ်လို့လည်းသူကပြောပါတယ်။အခြားအချင်းနောက်တွေမှာလည်းအလားတူဖြစ်ရမျိုးတွေရှိနိုင်ပေမဲ့သတင်းအမှောင်ကျနေတဲ့အခြေအနေကနိုင်ငံရေးအကျဉ်းသားတွေအတွက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောဆိုနေကြပါတယ်ရှင်။
မြန်မာအာဖဂန်နစ္စတန်တတိလင်ကစားတဲ့အိန္ဒိယနိုင်ငံတွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေပါတယ်လို့အိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်။ငမို့ခေါင်းပါမှုနဲ့ပြည်ပခတွေကြောင့်ကမ္ဘာစားရည်ရိက္ခာလုံခြုံမှုမရှိခြင်းဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဩဂုတ်လ3ရက်နေ့ကပြုလုပ်တဲ့အလွတ်သဘောဆွေးနွေးပွဲမှာအိန္ဒိယသံတမန်ကြီးကပြောကြားခဲ့တာကိုအိန္ဒိယနိုင်ငံကလာတဲ့သတင်းတစ်ခုမှဖော်ပြပါရှိတာဖြစ်ပါတယ်။COVID-19 ကမ္ဘာကပ်ရောဂါကြီးဖြစ်ပေါ်နေတဲ့ကာလအတွင်းမှာတော့စားနပ်ရိက္ခာဖူလုံမှုရှိစေရေးအတွက်အိန္ဒိယကနေအိန္ဒိယချင်းနိုင်ငံတွေအပါအဝင်အာဖရိကတိုက်ထိဂျုံ၊ဆန်၊ပဲ၊ပဲနီလေးတွေကိုကူညီထောက်ပံ့ပေးခဲ့ပါတယ်လို့အမေရိကန်ကဦးဆောင်ကျင်းပတဲ့ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအိန္ဒိယသံအမတ်ကြီးရူချီယာဂမ်ဘော့ကထည့်သွင်းဆွေးနွေးခဲ့တယ်လို့သတင်းမှာဖော်ပြပါရှိပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီဖြစ်နေတော့ဆန်နဲ့ဂျုံတန်ချိန်1000ကူညီပေးခဲ့တယ်လို့အာဖဂန်နစ္စတန်အတွက်ကတော့ဂျုံတန်ချိန်9000တိရီလင်ကအတွက်ကတော့အခက်ခဲကြုံနေရတဲ့ကာလတွေမှာ အခြေခံစားသောက်ကုန်တွေကိုအိန္ဒိယကကူညီပေးခဲ့ပါတယ်လို့ဆိုပါတယ်ကုလသမဂ္ဂအဖွဲ့ကြီးရဲ့ခန့်မှန်းချက်တွေအရနိုင်ငံပေါင်း62နိုင်ငံကလူဦးရေ362တန်းဟာစာနာမှုကူညီတွေအရေးပေါ်လိုအပ်နေပြီးတော့ဘယ်တော့မှမနဲ့မတူအောင်များပြားနေတာဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါဖြစ်ပြီးတဲ့နောက်မှာရုရှားယူကရိန်းစစ်ပွဲပါဇက်တိုက်ဖြစ်ခဲ့တာကြောင့်စားတောက်ကုန်လောင်စာဆီနဲ့ဓာတ်မြေဩဇာဈေးတွေတက်သွားတာကြောင့်လည်းဆင်းရဲတဲ့နိုင်ငံတွေကိုပို့ပြီးတော့အထိနာစေခဲ့တာဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့သတင်းဘက်ကတိုက်ခိုက်ခဲ့တဲ့ဒေါက်ဆူရီမုန်တိုင်းကြောင့်ပြည်ထောင်ငယ်မြောင်ပိုင်းမှာမူးတီးထန်စွာရွာသွန်းနေတာကြောင့်ဟေလောင်ကြီးပြည်နယ်မှာမြေကြီးကြီးမှုသတိပေးချက်နဲ့လေပြင်းတိုက်ခတ်နိုင်တဲ့အကြောင်းသတိပေးချက်တွေထုတ်ပြန်ထားရပါတယ်။မုံတိုင်းကြောင့်လူသေဆုံးမှုရှိခဲ့တယ်လို့လူနဲ့ထောင်နဲ့ချီကိုဘေးလွရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။နိုင်ငံတောင်ပိုင်းမှာလည်းမြေပြိုမှုတွေနဲ့ကြုံခဲ့ရပါတယ်။မိုးကြုံမုံတိုင်းတွေနဲ့လေပြင်းတိုက်ခတ်မှုတွေအပြင်ချီချီဟာမြို့မြောက်ပိုင်းနေရာတချို့မှာလည်းမိုးတီးထန်စွာရွာသွန်းနိုင်တယ်လို့ခန့်မှန်းထားပါတယ်။မျိုးတော်ဟာပင်အပါအဝင်ဟေလောင်ကြီးပြည်နယ်မြို့နယ်တချို့မှာမိုးရေချိန်၃လက်မနဲ့အထက်ရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဟေလောင်ကြီးပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့အင်းနာမွန်ဂိုလီးယားတို့ကိုဖျက်သွားတဲ့ရာလူမြင့်ရေမြင့်တက်လာနိုင်လို့လည်းနိုင်ငံပိုင်မီဒီယာတွေကဒီကနေ့ညနေပိုင်းသတိပေးကြေညာချက်ထုတ်ပြန်ထားရပါသေးတယ်။
ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်စ်နဲ့မိသားစုကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအပန်းဖြေခရီးထွက်နေကြပါတယ်။လော့စ်အန်ဂျလစ်ကိုလာရောက်တဲ့သူတွေတွားရောက်လေရှိတဲ့ရှုခင်းလှပြီးတော့အပန်းဖြေလို့ကောင်းတဲ့စန်တာမိုနီကာအကမ်းရိုးတန်းမြို့ကိုဗြိတိန်ဝန်ကြီးချုပ်တို့မိသားစုဩဂုတ်လ3ရက်နေ့အကြတာပရီးနေ့ကတွားပြီးတော့လဲခဲ့ကြတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်တွေမိသားစုနဲ့အပန်းဖြေခီးထွက်တဲ့ဆိုရင်လူသိရှင်ကြားထုတ်ပြန်မှုဓာတ်ပုံအရိုက်ခံလေးရှိတဲ့ထုံးစံအရာသူတို့မိသားစုဓာတ်ပုံအရိုက်ခံခဲ့ပါတယ်။စန်တာမိုနီကာစိတ်ခံတင်မောနာမှာရှိတဲ့အပန်းဖြေကစားကွင်းကိုတမင်းငယ်နှစ်ယောက်နဲ့တွားလှည့်ရင်းနဲ့သူဓာတ်ပုံရိုက်ခံခဲ့တာဖြစ်ပါတယ်။လော့စ်အန်ဂျလစ်မှာရှိတဲ့ Disneyland အပန်းဖြေကစားကွင်းကိုလည်းသူတို့မိသားစုတွားလှည့်ခဲ့ကြပါတယ်။ Disneyland ကိုတွားရမှာမို့လို့တမင်းငယ်နှစ်ယောက်ကတော့တိတ်ပြီးတော့စိတ်လှုပ်ရှားပျော်ရွှင်နေကြပါတယ်။ Star Wars ရုပ်ရှင်တွေကိုတိတ်ကြိုက်တဲ့သူကို Star Wars ကစားကွင်းနေရာမှာအချိန်များကြီးဖြုံးမာကိုစိုးရိမ်နေကြတယ်လို့လည်းဝန်ကြီးချုပ်ကနောက်ပြောင်ပြီးတော့ပြောခဲ့ပါတယ်။သူ Stanford တက္ကသိုလ်တက်နေတဲ့အချိန်တုန်းကသူ့ရဲ့ဇနီးလောင်းကိုစတွေ့ခဲ့တာမို့လို့ကယ်လီဖိုးနီးယားပြည်နယ်ဟာသူတို့မိသားစုအတွက်တိတ်ပြီးတော့အဓိပ္ပာယ်ရှိတဲ့နေရာတစ်ခုဖြစ်ပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အခုလိုမျိုးဗြိတိန်ဝန်ကြီးချုပ်ကယ်လီဖိုးနီးယားမှာအပန်းဖြေခီးထွက်နေတဲ့အချိန်မှာပဲတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကဗြိတိန်နိုင်ငံမှာရှိတဲ့သူ့ရဲ့ကိုယ်ပိုင်အင်ကိုပိတ်ဆအနှက်ကြီးတွေဖုံပြီးတော့ဆန္ဒပြခဲ့ကြပါတယ်။နောက်စီးပင်လယ်တွေကရေနံနဲ့တဘာဝတံငွေတုဖို့ခွင့်တွေကိုဗြိတိန်ဆိုရထပ်ပြီးတော့ပေးမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့လည်း Greenpeace အဖွဲ့တွေဆန္ဒပြခဲ့ပြီးဆန္ဒပြတဲ့သူတွေကိုရဲကဖမ်းခဲ့ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါတယ်2020ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ရလဒ်ကိုပြောင်းလဲပြီးတော့အာဏာကိုထိန်းချုပ်ဖို့စ조사မှုနဲ့ဖက်ဒရယ်တရားရုံးကသူ့ပေါ်မှာတရားစွဲဆိုထားတာအတွက်အပြစ်မရှိကြောင်းအမေရိကန်သမ္မတဟောက်ဒေါ်နယ်ထရန့်ကမနေ့ကြာသပတေးနေ့ကဝါရှင်တန် DC ကဖက်ဒရယ်တရားရုံးမှာထွက်ဆိုသွားခဲ့ပါတယ်။သူနဲ့အနီးကပ်လုကင်ခဲ့သူတွေရဲ့တက်သေးထွက်ချက်တွေပြန်ပြောကြချက်တွေကိုလားနဲ့ချီပြီးတော့ကြားနာဆစ်ဆဲခဲ့တာဖြစ်ပါတယ်။နောက်ပြီးမှာတော့သူ့ကိုရွေးကောက်ပွဲမှာတမာမှုဆိုင်ရာဇာဇွဲမှုလေးမှုနဲ့တရားရေးဌာနအထူးစုံစမ်းစစ်ဆေးသူ Jasmine ကအမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်။မနေ့တုန်းက Donald Trump Washington DC ကိုရောက်လာတဲ့အချိန်မှာတော့သူ့ကိုထောက်ခံသူရောကန့်ကွက်သူတွေပါတရားရုံးတော်အနီးမှာရှိခဲ့တာပါ။ VOA လွှတ်တော်ဆိုင်ရာ Catherine Gibson ရဲ့သတင်းပေးပို့ထားတဲ့စောင်းမကိုဦးသိန်းထိုင်ဦးပြောပြပေးပါမယ်။
သူ့မှာအပြစ်မရှိဘူးလို့သမ္မတဟောင်း Donald Trump ရှောက်လဲချက်ပေးသွားခဲ့တဲ့ Federal တရားရုံးက2020ခုနှစ်ဇန်နဝါရီလကသူ့ကိုထောက်ခံသူတွေလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့နေရာအနီးမှာပါသူ့ဘော်မှာနိုင်ငံရေးရာတမင်တိုက်ခိုက်တာလို့လဲထရန့်ကသတင်းတောက်တွေကိုပြောတော့ပါတယ
်နိုင်ငံရေးတိုက်ခံတယောက်ကိုထိုးနဲ့တိုက်ခိုက်တဲ့လို့ရပါအမေရိကန်ပြည်ထောင်စုမှာဘယ်တော့မှမဖြစ်သင့်တဲ့ကိစ္စပ
ါသူနဲ့နီးကပ်လုခဲ့တဲ့လူဖို့ဂိုင်ဘက်ဟောင်းတွေကိုဖက်ဒရယ်အစိုးရရှေ့နေတွေကခေါ်ယူစစ်ဆေးပြီးရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့တယ်လို့စွဲချက်တင်ခဲ့တာပါ
I want the American people to know that I have ဒီကဘွေရလကိုပြောင်းလဲနိုင်ခွင့်အခွင့်အရေးအဲ့ဒီကကျွန်တော်မှမရှိဘူးဆိုတာမက်ဂန်ပြည်သူတွေသိစေချင်ပါတယ်ဒေါ်နယ်ထရန့်ကဖွဲ့စည်းပုံကပေးထားတဲ့တာဝန်ကိုကျော်လုပ်ဖို့တောင်းဆိုခဲ့ပါတယ်ကျွန်တော်ကဖွဲ့စည်းပုံအရလုံးရမဲ့တာဝန်ကိုပဲရွေးချယ်ခဲ့ပါတယ
်ဒေါ်နယ်ထရန့်ဟာလာမယ့် 2024 ရွေးကောက်ပွဲမှာ Republican Party တွင်သမ္မတလောင်းဖြစ်ဖို့ရှေ့ဆုံးအပြေးနေသူပါလော်ရော့ဆယ်သူ့ကိုဖမ်းဆီးထားတာမျိုးတော့မရှိပါဘူးရုံးတင်စစ်ဆေးတာတွေလည်းမကြခင်မှာရင်ဆိုင်ရဖို့ရှိနေပါတယ်
were in sort of uncharted territory.
မကြမှုတဲ့အရင်ကမရှိခဲ့တဲ့အခြေအနေမျိုးမှာကျမတို့ရောက်နေပါတယ်။လက်ရှိတရားစွဲထားတဲ့အခြေအနေနောက်မှာသူကသမရရွေးကောက်ပွဲဝင်နိုင်ပါတယ်။သူ့ကိုရာဇဝတ်မှုတွေနဲ့တရားစွဲထားတယ်။လောက်ကင်ဆောင်ရွက်နေတဲ့ပုံကတော့ရှင်းနှစ်မှာတရားရုံးကဆုံးဖြတ်ချက်တော်တော်များများချမှတ်နိုင်ပါတယ်။ရွေးကောက်ပွဲပြီးမှဆုံးဖြတ်ချက်ချနိုင်တာမျိုးတွေတောင်ဖြစ်ကောင်းဖြစ်ပါလိမ့်မယ်။
နိုင်ငံတော်မတန်းရုံးကိုရှုဝဲမတန်းနေပြန်အဖို့ပြက်ကွက်ခဲ့တဲ့အမှုနဲ့ပတ်သက်လို့လဲနယူးယောက်နဲ့ဖလော်ရီဒါပြည်နယ်တွေမှာရှာစစ်မှုတွေနဲ့ထရန့်ပေါ်မှာတရားစွဲဆိုထားပါတယ
် This in some ways is the most
တကယ်ကိုအလေးနဲ့ထားရမယ့်အကြီးဆုံးကိစ္စတစ်ခုဖြစ်လာပါတယ်ကျမတို့ရဲ့ဒီမိုကရေစီစနစ်စံတန်ဖိုးထားမှုတွေကိုထိခိုက်လာတယ်ပြည်သူတွေရဲ့မဲတွေကိုဘလို့ရေတွက်မလဲဆိုတာတွေမေးလာရတယ်တစ်ဖက်ကလည်းထရန့်ကသူ့ကိုယ်သူရွေးကောက်ပွဲမှာနိုင်တယ်လို့ယုံနေတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုပေါ်လိမ့်လဲလှည့်ပြားတာမျိုးတွေမလုပ်ဘူးလို့ပြောနေတာပေါ့
။မနေ့ကတရားရုံးအပြင်ဘက်မှာသူ့ကိုခိုင်မာထောက်ခံသူတချို့လည်းရှိနေခဲ့ပါလေ
။ကျွန်တော်အခုရောက်လာတာဒေါ်နယ်ထရန့်ကိုကာကွယ်ဖို့ပါ။ပြည်သူတွေကိုသူကာကွယ်ပေးနေတယ်လို့လည်းကျွန်တော်တကယ်ယုံကြည်ပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုကာကွယ်ဖို့နဲ့သူ့ကိုထောက်ခံတယ်ဆိုတာပြဖို့ကျွန်တော်ဒီကိုလာတာပါ
။ထောက်ခံသူတွေရှိသလိုပဲလွတ်တော်အနီးမှာထရန့်ကိုကန့်ကွက်စံတာပြတဲ့သူတွေလည်းရှိနေပါတယ်။ဒေါ်နယ်ထရန့်ဟာအမေရိကန်ပြည်ထောင်စုရဲ့စံတန်ဖိုးထားမှုတွေကိုဖျက်ဆီးခဲ့တဲ့ဆိုတော့ဆွဆွဲချက်တွေလည်းရင်ဆိုင်နေရတာပေါ့
။ The indictment shows that
အခုတရားစွဲတာတွေကိုကြည့်ရင်ထရန့်ကရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးလိန်ညာခဲ့တာအပြင်ပြည်သူတွေရဲ့စံနာကိုဖျက်ဆီးဖို့လှုပ်လိုက်တယ်လို့ဥပဒေနဲ့အညီကျင်းပတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့လှုပ်လိုက်တာပါ
။ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့မတမာမှုတွေလုပ်ခဲ့တယ်ဆိုတော့ဆွဲချက်နဲ့ပတ်သက်လို့ဝါချင်တန်မြို့တော်ဖက်ဒရယ်တရားရုံးမှာဒေါ်နယ်ထရန့်ဘယ်တော့အမှုရင်ဆိုင်ရမလဲမကြာခင်ဆုံးဖြတ်ဖို့ရှိပါတယ်။ထရန့်ဟာဖလော်ရီဒါပြည်နယ်မှာလည်းလာမယ့်နှစ်မေလမှာရုံးတင်တရားစွဲတာကိုခံရဖို့ရှိကြောင်းပါခင်ဗျာ
။ဒါကတော့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်မနေ့တုန်းကဖက်ဒရယ်တရားရုံးမှာထွက်ဆိုသွားတဲ့သတင်းဆောင်မှာဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါမယ်။ဇူလိုင်လ19ရက်နေ့အာဇာနည်နေ့အထိမ်းအမှတ်ဖြစ်တဲ့ထောင်တွင်းလှုပ်ရှားမှုလုပ်ခဲ့ကြတဲ့တာယာဝတီကျင်းထောင်ကနိုင်ငံရေးအကျဉ်းသား30ကျော်တိုက်ပိတ်ခံထားရပါတယ်။ရိုက်နှက်ခံရတဲ့အကျဉ်းသားတချို့လည်းဒဏ်ရာတွေကြောင့်အရေးပေါ်ဆေးကုသမှုခံယူနေရတယ်လို့ပြန်လည်လွတ်မြောက်လာသူတွေနဲ့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်နေသူတွေကပြောပါရယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုခင်မောင်စိုးမင်းပြောပြပေးပါရှင်
။တာယာဝတီအကျဉ်းထောင်မှာပြီးခဲ့တဲ့ဇူလိုင်လ19ရက်အာဇာနည်နေ့ကထောင်တွင်းလှုပ်ရှားမှုလုပ်ခဲ့ကြတဲ့နိုင်ငံရေးအကျဉ်းသားအမျိုးသားအမျိုးသမီး30ကျော်ကိုထောင်အာဏာပိုင်တွေကဒီနေ့အထိတိုက်ပိတ်ထားတယ်လို့ဩဂုတ်လ10ရက်နေ့ကပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေက VOA ကိုပြောပြပါတယ်တိုက်ပိတ်ခံရတဲ့အထဲမှာဦးဆောင်သူဖြစ်တဲ့ကိုတန်းတိုးအောင်ကတော့ရိုင်းနှက်ခံရတဲ့ဒဏ်ရာတွေကြောင့်စိုးရိမ်စရာအခြေအနေရှိပြီးကိုရန်နိုင်စိုးဦးလာစိုးစုပ်ဖွားကြီးတာမွေကိုဇွဲခခေါ်ကိုခမောင်ကျော်ဒေါက်တာကိုကျူလက်ဗရန်ငါကိုပြီးနဲ့ CDM လောက်ထားတဲ့ဗိုလ်ကြီးတယောက်ပါဝင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းဦးက VOA ကိုပြောပြပါဗျာ။
ဒီနေ့ဆက်ပြီးမှသတင်းရတာပါ။သတင်းရတယ်ဆိုတော့ကဒီစပိုးကြီးမန်ကိစ္စနဲ့ပေါ့လေဒီတာဝီထောင်မှာအကြီးအကဲ15ဦးအမျိုးသား16ဦးပူပေါင်း30ကျော်တက်ဦးပေါ့လေတိုက်ပိတ်ခံရတယ်အဲ့ထက်မှမှစိုးစိုးဝါးဝါအမျိုးသား4ဦးရေပေါ်ဆင်းရင်ပြင်ထားရတယ်ပေါ့နော်အဲ့ထက်မှကိုတန်းတူအောင်ဆွေလူတယောက်ကတော့ဒီအုံးဒီဦးကောင်းမှဘဲထိုင်ရတဲ့တောင်းမလို့ကတော်လေးကိုတွေ့ရတဲ့အချိန်မှာရှိရလို့လည်းဆက်ပြီးမှကျွန်တော်တင်ပြရလို့ပါအဲ့ဒါမနစ်ညမှအပ်ဒိတ်ရမလို့လေကျွန်တော်ကအဲ့ဒီတော့လုံးဝတင်ပြအောင်ချထားတယ်ပေါ့လေ
အမျိုးသမီး15ယောက်လည်းထိကြိုက်ဒဏ်ရာတွေရရှိထားတယ်လို့တာယာဝတီထောင်ကလွတ်မြောက်လာတဲ့အမျိုးသမီးအချင်းသူတဦးက VOE ကိုပြောပြပါတယ်။သူတို့ကိုအမျိုးသားထောင်ဝင်တန်းတွေကဒုံးနဲ့ရိုက်နှက်တာ၊ကန်ကြောက်တာတွေလုပ်ခဲ့ကြောင်းသူကပြောပါတယ်
။ဒါဒီလိုမျိုးကိစ္စရဲ့တာဝတီထောင်မှာပေါ့နော်။အလားတူကခဏခဏဖြစ်နေကြတာဟုတ်။ခဏခဏဖြစ်နေအရင်ရင်တော့ညီမတို့ထောင်ထဲမှာရှိခဲ့တော့လည်းဒီလိုကိစ္စတွေဖြစ်ခဲ့တယ်ထောင်မှာဖြစ်နေ။ဒါပေမဲ့ဒီလိုမျိုးသတင်းတွေမထွက်လာတဲ့ပုံမှာပေါ့နော်။ဒီကောင်ကနေပြီးတော့သူတို့လှုပ်ချနိုင်လို့ရရတဲ့ဆိုပုံစံမျိုးနဲ့ဆက်လုပ်နေရပါတော့။ဆိုင်ထောင်မှာအရင်နေဆက်တာဒီညီမတို့လေးစုံချားတွေကတချင်းလုံးဝင်လာပြီးတော့ရိုက်နေရတာ။ဟုတ်။အခုမှဟိုဆက်ရိုက်တယ်မဟုတ်ဘူး။ညီမတို့ထောင်ပြောင်းရင်လည်းတေးအောင်ရိုက်ခံရတယ်ကိုဟိုမင်းကလေးလေ။
တိုက်ပိတ်နှိပ်စက်ခံထားရသူတွေရဲ့နာမည်စင်းကိုနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP အပါအဝင်အဖွဲ့အစည်းတချို့ကိုပေးပို့ထားတယ်လို့သူကပြောပါတယ်။တခြားအကျဉ်းထောင်တွေမှာလည်းအလားတူဖြစ်ရမျိုးတွေရှိနိုင်ပေမဲ့တခြားအကျဉ်းထောင်တွေရဲ့အခြေအနေကိုတော့မသိရသေးကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းဦးကပြောပါတယ်။
စစ်ကောင်စီရအချင်းထောင်ပိုင်တွေတာဝန်ကြီးယူထားတဲ့သူတွေကိုစစ်တပ်ကအရာရှိတချို့နဲ့အစားထိုးပစ်လိုက်ကြောင်းအခုနောက်ပိုင်းမှာထောင်ဒရင်တွေကပြင်ပကိုရောက်ရှိဖို့ခက်ခဲလာကြောင်းသူကပြောပါတယ်ဒီလိုသတင်းအမှောင်ချထားတဲ့အခြေအနေကနိုင်ငံရေးအကျဉ်းသားတွေအတွက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောနေကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်ရင်းဖမ်းဆီးထိန်သိမ်းခံရသူ 24,000 ကျော်ရှိပြီး 2,000 နီးပါးဆက်လက်ဖမ်းဆီးခံနေရဆဲပဲလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဩဂုတ်လတရနေ့ကအကျဉ်းသား 9,000 လောက်ပြန်လွှတ်ပေးခဲ့တဲ့အကြောင်းစစ်ကောင်စီကကြေညာခဲ့ပေမဲ့အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားအနည်းငယ်ပဲပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားအဖွဲ့တွေကပြောဆိုကြပါတယ်။စစ်ကောင်စီကတော့ AAPP ရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်လို့ချဲကားပြောဆိုမှုတွေအဖြစ်တုံ့ပြန်လေးရှိပါတယ်ခင်ဗျာ
။ဒါကတော့တာယာဝတီထောင်တွင်းအာဇာနည်နေ့လှုပ်ရှားမှုနိုင်ငံရေးအကျဉ်းသားတွေတိုက်ပိတ်ရိုက်နှက်ခံရတဲ့အခြေအနေကိုကိုခင်မောင်ဆိုမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အာဏာသိမ်းမှုရဲ့နောက်ပိုင်းအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးကတည်းကနေဒီနှစ်ဇူလိုင်လအထိလူ9ဦးထက်ပိုတဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုပေါင်း150နီးပါးဖြစ်ပွားခဲ့ပြီးတော့အယောက် 1,600 နီးပါးအသက်ခံခဲ့ရတယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွေရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ပါတယ်။2022ခုနှစ်တစ်နှစ်ထဲမှာတင်အစုလိုက်တပ်ဖြတ်ခံရမှုက85ကြိမ်ရှိခဲ့ပါတယ်။အများစုကတော့သခိုင်းတိုင်းအတွင်းမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါမယ်။
စစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ကနေဒီနှစ်2023ခုနှစ်ဇူလိုင်လ31ရက်နေ့အထိကောက်ယူထားတဲ့စီးရင်တွေအရမြန်မာနိုင်ငံတော်ဝန်အစုလိုက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်ပေါင်း144ကြိမ်ရှိခဲ့တယ်လို့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကဇူလိုင်လ31ရက်နေ့ကထုတ်ပြန်ပါတယ်။လူ9ဦးနဲ့အချက်တပ်ဖြတ်ခံရမှုကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုလို့ NUG ကသတ်မှတ်ဖော်ပြတာဖြစ်ပြီးတော့အာနာသိမ့်ပြီးနောက်ပိုင်းကလေးကဒီနှစ်ဇူလိုင်လအထိဒီလိုတက်ဖြတ်မှုတွေကြောင့်အပြစ်မဲ့ပြည်သူပေါင်း 1,600 နီးပါးတေဆုံးခဲ့ရတယ်လို့လည်း NUG ကဖော်ပြပါဗျ။ဒါဆိုးဝါးဆုံးရာဇဝတ်မှုကျူးလွန်တာဖြစ်တယ်လို့ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်
။ဒီလိုမျိုးလှုပ်ဆောင်မှုတွေကကျွန်တော်တို့အကြမ်းဖက်စစ်အုပ်စုရဲ့ကျူးလွန်မှုပါ။အစုလိုက်ပြုံလိုက်တက်ဖြတ်မှုကိုကြည့်မယ်ဆိုရင်လေကြောင်းကတိုက်ခိုက်မှုကြောင့်တေဆုံးမှုတွေလက်နက်ကြီးနဲ့ရွာတွေကိုမစင်မချင်းပစ်ခတ်မှုကြောင့်တိုက်ဆုံးမှုတွေတချို့ကြတော့လဲတွေ့သမျှလူကိုဘာမှအပြစ်မရှိဘဲနဲ့တပ်ဖြတ်မှုတွေကြောင့်အစုလိုက်ပြုံလဲတပ်ဖြတ်မှုတွေတွေ့ရတယ်။ဒီအချက်တွေကရွေချက်ရှိရှိနဲ့တကယ်စီရေးပြူဟာတည့်ရနဲ့လှုပ်ဆောင်တယ်။ပြည်သူလူထုကိုကာကွယ်ပေးရမယ်စားရန်သူလိုတတ်မှတ်ပြီးတော့လှုပ်ဆောင်တယ်။လက်နက်ကင်ပြိပကကာလအတွင်းမှာကျူးလွန်တာဖြစ်တဲ့အတွက်စစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်တယ်လို့ကျွန်တော်တို့ဒါကိုရေရေပြောလို့ရပါတယ်။
သုံးနှစ်စာပေါင်းပြီးတော့ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာ2022ခုနှစ်မှာအစုလိုက်ပြုံလိုက်တက်ပြတ်မှုပေါင်း11ကြိမ်ဖြစ်ခဲ့ပြီး2022ခုနှစ်မှာတော့အကြိမ်90နီးပါးအထိကျိုးလာခဲ့တယ်လို့ဒီနှစ်2023ခုနှစ်အတွင်းမှာလည်း48ကြိမ်အထိဖြစ်ခဲ့ပြီလို့ NUG ကပြောပါတယ်။ဒီလိုအစုလိုက်ပြုံလိုက်တက်ပြတ်မှုတွေကိုစစ်ကောင်စီကကျူးလွန်တာဖြစ်တယ်လို့ဖော်ပြထားတာကြောင့်ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရကိုရောစစ်ကောင်စီရဲ့လူ့ခွင့်ရေးကော်မရှင်ကပါအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေးမယ်လို့တုံ့ပြန်ချက်အစုံတရာမရရှိသေးပါဘူး။ NUG ကကောက်ယူရရှိထားတဲ့မှတ်တမ်းတွေအရကတော့စစ်ကောင်စီရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနောက်ဆုံးဖြစ်ခဲ့တာကတော့2023ခုနှစ်ဇူလိုင်လ21ရက်စကိုင်းတိုင်းရင်းမပင်မြို့နယ်ဆုံချောင်းကျေးရွာမှာကျူးလွန်ခဲ့တဲ့တပ်ဖြတ်မှုလို့ဆိုပါရယ်အဲ့ဒီတပ်ဖြတ်မှုမှာအသက်မပြည့်သေးတဲ့18နှစ်အောက်ကလေးငယ်၄ဦးပါဝင်ခဲ့ပြီးတော့အပြစ်မဲ့ပြည်သူ14ဦးအစုလိုက်တပ်ဖြတ်ခံခဲ့ရတာလို့ဖော်ပြထားပါတယ်။ဒီလိုကျူးလွန်မှုတွေအတွက်တရားမျှတတဲ့အပြစ်ပေးရေးယူမှုတွေဖြစ်လာဖို့ဆက်လက်အားထုတ်ကြိုးပမ်းသွားမယ်လို့လည်း NUG လူခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်
။ကျွန်တော်တို့လူချင်းသာနောက်တစ်ခါဒါမျိုးမဖြစ်ဖို့အတွက်တမန်ရဲ့သင်ခန်းစာကိုယူပြီးတော့တရားမျှတမှုဖော်ဆောင်ခြင်းနဲ့တရားမျှတမှုဖော်ဆောင်မှုဆိုတဲ့နေရာမှာအပြစ်ရှိတဲ့သူကိုအေးအေးယူမှုအပိုင်းဒါအတိအကဖြစ်ပါတယ်။ခံစားရတဲ့သူတွေပြည်သူတွေကိုသူရဲ့နစ်နာမှုတွေတိုက်ဆုံမှုတွေကိုကျွန်တော်တို့အတိမတ်ပြမှုတွေနောက်တစ်ခါဒါမျိုးမဖြစ်အောင်ကာကွယ်ပေးတဲ့လုပ်ငန်းစဉ်တွေဒါတွေဆက်လက်ဖော်ဆောင်သွားမှာပါ။မြန်မာနိုင်ငံရဲ့အနေထားရတရားဥပဒေကိုဖော်ဆောင်မှုအတွက်ခက်ခဲနေတုံးပဲ။ဒါပေမဲ့နိုင်ငံတကာရဲ့တရားဥပဒေကိုအသုံးပြုပြီးတော့ဖော်ဆောင်နိုင်မှုဆက်လက်ကြိုးပမ်းနေတယ်။
NUG ရဲ့စင်းတွေအရအစုလိုက်တက်ဖြတ်ခဲ့ရတဲ့ဖြစ်ရက်တွေနဲ့တိုက်ဆုံခဲ့ရသူတွေထဲမှာကလင်းငယ်123ယောက်ပါဝင်ပါတယ်။ အစုလိုက်တက်ဖြတ်ခရမှုအများစုကစကိုင်းတိုင်းဒေသကြီးတွင်းမှာဖြစ်ပြီးတော့ဖြစ်ရပေါင်း90အထိရှိခဲ့ပါတယ်။မကွေးတိုင်းအထွန်းမှာတော့15ကြိမ်၊ချင်းပြည်နယ်မှာ9ကြိမ်၊ကချင်နဲ့ရှမ်းမှာ9ကြိမ်စီနဲ့တခြားပြည်နယ်နဲ့တိုင်းဒေသအကျုံများမှာလည်းတစ်ကြိမ်ချက်မနည်းဒီလိုစုလိုက်ပြောလိုက်တက်ဖြတ်မှုတွေရှိခဲ့တဲ့အကြောင်းNUG လူခွင့်ရေးရဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအစုလိုက်တပ်ဖြတ်မှုပေါင်း150နီးပါးဖြစ်ပွားခဲ့တဲ့အခြေအနေမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာ50ကျော်မဲဆောက်မြို့ရဲ့အထွတ်မှာဖမ်းမိတဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းနိုင်ငံရဲ့နယ်စပ်မြို့မဲဆောက်ရဲ့အထွတ်ဘန်ဝေဟင်ဖွန်စစ်ဆေးရေးဂိတ်မှာတော့တရားမဝင်မြန်မာ50ကျော်ဖမ်းဆီးခံရပါတယ်။ဘန်ကောက်မြို့ကိုအလုလုဖို့သွားတဲ့သူတို့ကိုလူကုန်ကူးတဲ့ပွဲစားတွေကကုန်စည်နေကြမှာဖွက်ထည့်ပြီးတော့6ဘင်းကားနဲ့တယ်လာတဲ့အချိန်မှာရှာဖွေဖမ်းဆီးခံရတာလို့အလုသမားရေးဆောင်ရွက်သူတွေကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် BOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတက်ပီနယ်မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားမဲ့ကုန်စည်နေတင်လာတဲ့6ဘင်းကားတစ်စီးကိုဘန်ဝေဟင်ဖွန်စစ်စေးဂိတ်မှာစစ်ဆင်းနေတော့ဟင်းသီးဟဲ့ရွက်တွေကြားကချောင်းဆိုးတန်ထွက်လာတာကြောင့်တင်ငါမကင်းဖြစ်ပြီးဆက်လက်ရှာဖွေရမှာတရားမဝင်မြန်မာ50ကျော်ကိုအန်ခွက်နဲ့ဖွက်ပြီးတဲဆောင်လာတာကိုလုံခြုံရေးတပ်ဖွဲ့တွေကတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်မဲဆောက်ကနေဘန်ကောက်ကိုချက်တဲ့အာရှလမ်းမကြီးပေါ်မှာရှိတဲ့ဝေဟင်ဖွန်ပထမစစ်ဆေးဂိတ်ကြီးမှာတရားမဝင်မြန်မာ53တင်ဆောင်လာတဲ့ကော်ဘီတင်တဲ့ယင်ပေါ့6ဘီကုန်တင်ကားကြီးနဲ့သူလိုက်ပါလာကြတယ်သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ရနေပြီးတော့ဖမ်းဆီးရမိပါတယ်ကားထဲမှာအဲ့ဒီတရားမဝင်မြန်မာ53ကိုအန်ဝက်နဲ့တင်ခေါ်လာတာဖြစ်ပြီးတော့ဗန်ကောက်နဲ့ပေါင်ဝင်ကျင်မှာသူတို့အလုလုကန်စီမှုအတွက်ပွဲကားကနေသူတို့စီတင်ပြီးတော့တင်ခေါ်လာတာဖြစ်တယ်အဲ့တော့ထိုင်းရင်ပေါင်းရဲ့ထွက်ဆိုချက်ရသူကပတ်တပေါင်းရတယ်။ဘန်ကောက်ထိသူတို့ပို့ပေးရမယ်။အဲသူတို့ဒီဟိုပြောမယ်ဆိုဘာလုပ်မယ်ပဲပြောမယ်ဆိုတော့သူမသိဘူးလို့တော့အဲထိုင်းရင်ပေါင်းကတော့ထွက်ဆိုလာတယ်
။အခုဖမ်းဆီးခံရတဲ့အထောက်ထားမဲ့မြန်မာတွေဟာညဝရီကနေမဲဆောက်ကိုယာယီနေဆက်ချက်ကြော်လက်မှတ်တွေနဲ့အလဲလာကြပြီးမှထိုင်းနိုင်ငံရဲ့အတွင်းပိုင်းကိုသွားဖို့အတွက်စူးစမ်းကြတာဖြစ်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်။
ยาอีเนี่ยสะเผ็ดตั้งละหมัดสุดะ9ရက်ละหมัดดิหูเมียอดีอ่ะนี่ลุกลาပြီးတော့แม้ซอกกูอเลปัดตะบอပြုတ်ละลาတယ်ပြီးတော့ปွဲซาซีซั่นတဲ့အတိုင်းဘန်ကောက်เนี่ยပေါင်ဝင်ချက်မှာအလုလုဖို့လာတယ်သူတို့တူဦးစီတူဦးစီကိုปွဲซาကိုบัด18,000อ่ะนี่2,000ထိပေးရတယ
်သူတို့ကိုလူကုန်ကူခေါ်ဆောင်လာတဲ့သူတွေကိုဖမ်းမိနိုင်ဖို့စူးစမ်းရှာဖွေနေတယ်လို့လည်းแม้ซอกကရဲအရာရှိတွေကပြောပါတယ်ထိုင်းမြန်မာနယ်စပ်မှာအခုလိုမျိုးကုန်စင်းကားတွေမှာအံဝက်လုပ်ပြီးမကြာခဏလူကုန်ကူးလေးရှိပါတယ်။တချို့ကဓာတ်စီလောင်တဲ့ကားကြီးတွေထဲမှာလည်းဖွက်ပြီးအသက်အန္တရာယ်ထိခိုက်နိုင်တဲ့နီးလန်းတွေနဲ့တဲဆောင်တာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းထိုင်းနဲ့မလေးနယ်စပ်စုံကလာပီနယ်ထဲမှာလည်းတရားမဝင်မြန်မာတရားတအူးကိုတဲလာတဲ့အလုံပိတ်ကုန်တင်ကားတစ်စီးကိုဖမ်းမိခဲ့ပြီးကားထဲမှာပါလာတဲ့မြန်မာတွေအသက်ရှူမွန်းကျက်ပြီးအာရုံပြက်လက်နေတာကိုတွေ့ခဲ့ရပူပါတယ်။2008ခုနှစ်ဧပြီလ4ရက်နေ့ကဖြစ်ပုံမှာတော့မြန်မာတွေအစုလိုက်ပြုံလိုက်သေဆုံးတဲ့အထိဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံရနောင်းမြို့ကနေဖူးခက်ကိုပင်လယ်စာတည်ယူပို့ဆောင်တဲ့အေးကန်ကားကြီးထဲမှာမြန်မာနိုင်ငံသားတရားကျော်ကိုအလုံပိတ်ကားထဲမှာတည်ဆောင်လာတဲ့အချိန်လူတွေအသက်ရှူမွန်းကျက်ပြီးအမျိုးသား18ဦးအမျိုးသမီး36ဦးကလေးငယ်2ဦးစုစုပေါင်းလူ50ကျော်အသက်ရှူကျက်သေဆုံးခဲ့ရပါတယ်။
VOA မြန်မာပိုင်းသတင်းတော့မဲ့အေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့အမျိုးသမီးခန္ဓာတူတာဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်လေးနားဆင်ရဖို့ရှိပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ တဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2023ခုနှစ်ဩဂုတ်လ4ရက်တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမှာပါတူတာဆုံလေး American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်အကျဉ်းတော်ကနေပြန်ပြီးတော့လွမြောက်လာပေမဲ့အချိန်မရွေးပြန်ပြီးတော့အဖမ်းခံရနိုင်တဲ့စိုးရိမ်မှုတွေနဲ့အလုံလုံဖို့အတွက်လည်းအခက်အခဲတွေအများအပြားရှိပါတယ်လို့အကျဉ်းတော်တွေကနေပြန်ပြီးတော့လွမြောက်လာတဲ့အမျိုးသမီးသတင်းတော်တချို့ကပြောပါတယ်။သတင်းသမားတွေသတင်းအလုပ်ကိုလုပ်လို့ဖမ်းဆီးခံရတာကစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းမှာတိတိတသားပိုးပြီးတော့မှစိုးလာတယ်လို့ထောက်ပြကြပါတယ်။ဒီနှစ်စာမိုင်းတော်ကလူငိမ့်ချက်တာခွင့်နဲ့ပြန်ပြီးတော့လွတ်မြောက်လာတဲ့အမျိုးသမီးသတင်းသမားတချို့ကိုဆက်သွဲမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကတင်ပြထားတာရှုစားနာဆင်ပါရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမား140ကျော်ရှိပြီးပြန်လွတ်လာသူတချို့ရှိပေမဲ့အချင်းထောင်တွေမှာဆက်လက်ထိန်းသိမ်းခံရတဲ့သူတွေအမှုရင်ဆိုင်နေရတဲ့သူတွေလည်းရှိနေပါသေးတယ်။ဒီထဲမှာအမျိုးသမီးသတင်းတောက်တွေလည်းပါပါတယ်။ဒီနှစ်နှစ်ဆန်းပိုင်းတုန်းကလူငယ်တပ်သားခွင့်နဲ့ပြန်လွတ်လာတဲ့ MPA သတင်းဌာနအလို့သတင်းတောက်မတ်သူစာကတော့ပြန်လွတ်လာပေမဲ့လည်းသတင်းတောက်လို့ပြန်လွတ်ဖို့မလွယ်ကူသလိုလုံခြုံရေးအထွေအချင်းပြည့်စိုးရိမ်နေရတယ်လို့ပြောပြပါတယ်
။ဒီမှာအခုပြန်လွတ်လာပြီကျွန်မဘာမှမလုပ်ဘူးဒီအိမ်မှာပဲကျွန်မမိသားစုလေးနဲ့နေတယ်ဆိုရင်တော့ကျွန်မမှာမလုံခြုံမှုဆိုတဲ့အနေမျိုးတွေကျွန်မရှိနေသေးတယ်ချင်းကျွန်မအိမ်မှာလွတ်လွတ်လပ်လပ်ငါနေထိုင်ခွင့်ရပြီလားငါနေလို့ရပြီလားဆိုတဲ့အနေမျိုးတော့ကျွန်မကိုကျွန်မမမေးရတဲ့လောက်ဖြစ်နေတယ်ငါဘာမှမလုပ်ခဲနေတော့ငါကိုအချိန်ကြီးဟိုထပ်ပြီးခေါ်ပြီးတော့ထပ်စစ်ဖေးမှလားထပ်ခေါ်ဝါအောင်မှလားဆိုတဲ့အနေမျိုးတော့ဒါကျွန်မပြန်လွတ်လာတဲ့လူတော့ကျွန်မရဲ့ဟိုလုံခြုံမှုကကျွန်မကိုကျွန်မအရန်ဆိုးရိမ်နေရတယ်ဆိုတော့တခြားလူတို့တော့ဒီမှာဘလို့မှကျမတို့သတင်းတောက်တွေကတကယ်တမ်းတို့ပြောထားပါတယ်တို့ရဲ့2008ဖွဲ့စည်းပုံလို့ပြောထားတဲ့အချိန်မှာကိုပြည်သူတွေကလည်းလွတ်လပ်စွာသတင်းတိပိုင်ခွင့်ရှိသလိုသတင်းမီဒီယာသမားတွေကလည်းသတင်းပြည်သူတွေတိပိုင်ခွင့်ရှိတဲ့သတင်းကိုလွတ်လပ်စွာပေါ့နော်ပြင်ပြပိုင်ခွင့်ရှိတယ်ဆိုပြီးတော့ဒါကျမတို့တွေတည်ထားတယ်ပြီးတော့မီဒီယာဥပဒေအရကလည်းပြည်သူတွေတိခွင့်ရှိတဲ့ဟာကိုဗန်ညီအောင်ကျမတို့တွေကြီးသားပိုင်ခွင့်ပေါ်ပြပိုင်ခွင့်ရှိတယ်လို့ပြောထားပေမဲ့လည်းအခုလက်ရှိကျမတို့တပင်းသမားတွေရဲ့အန်တရယ်ကဒါမြင်တဲ့အတိုင်းပေါ့နော်နိုင်ငံတကာကလည်းစောင့်ကြည့်နေတဲ့အတိုင်းပဲဒီတွင်းမှာလည်းဖမ်းဆီးခံနေရတဲ့အတိုင်းပဲအခြေအနေကစိုးစိုးဝါဖြစ်နေတာတော့ကျမတို့တော်တော်စိတ်မကောင်းစရာပါပေါ့နော
်ပြန်လည်လွတ်မြောက်လာပြီးနောက်ပိုင်းလူကြိုးရေးအတွက်စိုးရိမ်နေရတာကတော့မတ်သူစားတယောက်တည်းမဟုတ်ပါဘူးပြီးခဲ့တဲ့2020နှစ်နိုဝင်ဘာလကလူငယ်တပ်သားခွင့်နဲ့ပဲပြန်လွတ်လာတဲ့တန်လွင်သွေးချင်းသတင်းဌာနအယ်ဒီတာမမြဝင်းရံဆိုရင်လေပြန်လွတ်လာပြီမဲ့လို့သတင်းသမားအလုပ်ပြန်လုပ်လို့မရအောင်ကန့်သက်စောင့်ကြည့်မှုတွေကျုံရဆဲပဲလို့ပြောပါတယ
်ဘယ်လောက်ထိစိုးရိမ်ကြလဲဆိုတော့အခုထိလည်းစိုးရိမ်ကြပဲပေါ့နော်အမလို့ဆိုရင်ဖြစ်ဆိုပြီးတော့ပြစ်ဒဏ်ချလိုက်တယ်အမလို့ပဲလွတ်လာတဲ့လူတွေလည်းရှိမယ်ဒါပေမဲ့အခုထိလည်းသူတို့ကစောင့်ကြည့်နေဆဲကန့်သက်ဆဲပေါ့နော်တည်င်းနေဆက်လုပ်လို့မရအောင်ပေါ့နော်ဆက်လုပ်လို့မရအောင်ဇွတ်လုပ်လို့ရှိလို့ရှိရင်လည်းဒီရဲ့အတိုင်းပဲအမတို့ကဖြစ်နေတဲ့မြေပြင်သတင်းကိုတရားမှာဖြစ်တဲ့အတွက်သူတို့ကပြန်ဖမ်းမှာပဲပေါ့နော်သူတို့သူတို့ရဲ့ policy နဲ့မကိုက်တာသူတို့နင်ဆန့်ကျင်တယ်လို့မြင်တဲ့သတင်းဆိုရင်ဘယ်တော့ပဲမှန်မှန်အမတို့တော့အချိန်မီးပြန်ဖမ်းနိုင်နေတာရောမလို့ဒီ SSC တက်လာပြီးအာဏာသိမ်းပြီးနောက်ပိုင်းမှာတော့သတင်းမှတွေအတွက်အချိန်များလက်ရှိကတော့မကောင်းပါအောင်ဒီမှာဆိုရင်လွတ်ငင်းနဲ့ပြန်လွတ်တက်ပေါ့နော်အရှိကလွတ်တက်လူတွေဆိုရင်ချို့ဆိုရင်သူရဲ့ဟိုပါပေါ့နော်ထောက်ပြတ်ပြတ်တန်စီလို့လွတ်တာရှိရပါတော့ဒီ main ကလေးတွေကဆိုရင်ဒီရှမ်းပြည်ရီကမ္ဘောဇာတိုင်းဆိုလည်းရောက်လွတ်တယ်ပေါ့အဲဘသူရဲ့ဖြစ်ဖြစ်ပေါ့နော်အကုန်လုံးကသူတို့ကစောင့်ကြည့်မယ်ယက်စကမလမထူအောင်ထောင်ကနေထွက်ပြီးထောင်မှာလည်းတခါစကားပြောရတယ်အဲပြီးလို့ရှိရင်ယက်စကကိုခေါ်သွားတယ်ယက်စကမှလည်းပြောရတဲ့အချိန်မှာသူကစောင့်ကြည့်မယ်ဆိုတဲ့အခါပဲရန်ဖန်းခံရမယ်ဆိုလို့ရှိရင်အဲပုံပြစ်ဒဏ်ကိုအဲကြံခဲ့တဲ့ပြစ်ဒဏ်လေးပြန်ပြီးတော့အဲထပ်ပြီးတော့ပူပေါင်းပြီးတော့ပြည်တံကြခံရမယ်ဆိုရင်တတိပေးတယ်စောင့်ကြည့်မယ်ဆိုရင်တတိပေးရပေါ့
တဲ့မတရားအနေနဲ့ကိုယ့်ရဲ့တရင်တော်အလုပ်ကိုလုပ်ရင်ဖန်စီခံရတယ်လို့ကိုမကျူးနုံတဲ့ပုံမာရည်နဲ့ဆွဲဆူထောင်ချခံခဲ့ရတာဖြစ်တယ်လို့လည်းပြန်လွတ်လာတဲ့တရင်သမားတွေကပြောဆိုကြပါတယ်။လက်ရှိအချင်းထောင်တွေထဲမှာဒီလိုဖန်စီထောင်ချခံနေရတဲ့အမျိုးသမီးတရင်သမားတချို့ရှိနေသေးတာမို့သူတို့ကိုလည်းပြန်လည်လွတ်မြောက်စေချင်တယ်လို့မတ်သူစာကပြောပါတယ်။
အမျိုးသမီးတရင်တော့ဒီထဲထဲမှာကြံနေပါသေးတယ်။ကျမအေးစိန်ထောင်ထဲမှာရောက်သွားတဲ့အချိန်မှာကျမဟိုထောင်ထဲမှာပေါ့နော်တွေးခဲ့ရတာကအရင် BBC Media Action မှာလုတ်ခဲ့ဘူးတဲ့မတ်ထထခိုင်ကိုတွေးရတယ်။ပြီးတော့ဟိုဟာတင်ငန်းကျွန်း Post မှာလုတ်တဲ့မတ်ထထအောင်တွေးရတယ်။အင်းပြီးတော့မတ်မေပဲပေါ့နော်သူကမစ္စမာလို့ပြောတယ်မတ်မေပဲကိုလည်းတွေးရတယ်။တခြားဒီ online လေးမှာလုတ်တဲ့ပေါ့နော်အမျိုးသမီးနည်းနည်းအရွယ်ခက်ကြီးကြီးအတော်တယောက်ပေါ့နော်သူ့ကိုလည်းတွေးခဲ့ရတဲ့ချင်းဟောနောက်တော့ MRTV 4 ਆ လာမသိတယောက်ပေါ့နော်သူ့ကိုလည်းကြုံခဲ့ရတယ်ချင်းဟောနောက်ဒီစင်းယုံမှာပတ်မိတ်ကြီးလမ်းမှာဖြစ်သွားတဲ့ညီမလေးလေးကားနဲ့တိုက်မိတယ်ဆိုပြီးတော့စင်းယုံရောက်နေတယ်အဲ့ညီမလေးမှုယတနာဆက်ခတ်ထွန်းတာအဲ့ညီမလေးကိုလည်းတွေးခဲ့ရတယ်ချင်းသူတို့တွေအခုဖန့်ခန့်ထားတဲ့အမျိုးသမီးပေါ့နော်ကျမနဲ့ဆုံခဲ့ရတဲ့အမျိုးသမီးသတင်းတောက်တွေတိုင်းကသတင်းရေးသားမှုကိုလှုပ်ဆောင်နေခဲ့တဲ့သတင်းတောက်တွေပါသူတို့တခြားဟာနဲ့ချိတ်ဆက်ပြီးတော့ဟိုလုတ်ခဲ့တာမျိုးမဟုတ်ဘူးသူတို့ရေတင်းကိုပဲအဓိကထားပြီးလုံရင်းနေတယ်အဖန့်ခံရပြီးတော့အဲ့ဒါနဲ့မဆိုင်တော့ပုံမှန်ဒီနဲ့ဟိုချိတ်ဆက်ခံပြီးတော့ဗောနော်အမှုဖွင့်ခံထားရတယ်လို့ကျွန်မသိရတယ်ချင်းကျွန်မလည်းအခုတင်းတော့ဒီတင်းရေးရင်းနေဗောနော်ကျွန်မကိုသူတို့ခေါ်သွားတယ်ခေါ်ပြီးတော့တင်းတော့မှန်းလဲတီးတဲ့အချိန်မှာကျွန်မကို905တက်ပြီးတော့သူတို့ရေအမှုရှင်ဆိုင်ခိုင်းနေဗောနော်ကျွန်မလည်းတင်းရေးနေနေမှာပါသွားတယ်တင်းတော့ဒီမှာပါပါတယ်ချင်း
စေချုံမှုအောက်မှာသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းတင်ပြခွင့်မရတာဖိနှိပ်ခံရတာတွေကပို့ပြီးတော့ဆိုးလာတယ်ဆိုတော့ပြည်တွင်းပြည်ပသတင်းမီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ဒီလိုအခြေအနေကတိုင်းပြည်အတွက်ပဲဆုံးရှုံးနေတာစီတာဖြစ်တယ်လို့တန်လွင်သွေးချင်းသတင်းဌာနကမမဝင်းရံကပြောပါတယ
်ညစ်နာတာပေါ့ဘာလို့လဲဆိုတော့ local မှာရှိတဲ့သတင်းသမားတွေကိုအခုလိုမျိုးဟိုဝယ်ရမ်းနေထုတ်ပဲဖမ်းနေသတင်းလုတ်ခွင့်မပေးတဲ့အတွက်ကြောင့်မို့လို့ဒီပြောရလို့ရှိရင်အများတန်း professional အနေနဲ့လုပ်တဲ့လူတွေကသတင်းမီဒီယာဥပဒေကိုလည်းသိပြီးသားကျင့်ဝတ်တွေလည်းသိပြီးသားအခုကာလမှာသတင်းသမားတကယ့်သတင်းသမားတွေပေါ့နော်အများတန်းဒီအတွေ့အကြုံရှိတဲ့သတင်းသမားတွေအမလုံရတော့ဘူးတချို့ဆိုလည်းကြောက်လို့ရက်နေရတချို့ဆိုလည်းရှောင်ရတယ်ပုံရတယ်တချို့ဆိုလည်းထောင်ထဲမှာရှိနေရမလုံရတဲ့အတွက်ဘာတွေဖြစ်လာလဲဆိုတော့ social media ကိုလောလောကူကူသုံးပြီးတော့ post တင်တဲ့ဟာကိုသတင်းဆိုတာမျိုးဖြစ်လာတယ်အဲ့တော့ဒီပြင်ရတဲ့မှန်လားမမှန်လားဆိုတာဘယ်သူမှ confirm မလုပ်နိုင်တော့ confirm မလုပ်နိုင်တဲ့အတွက်ပို့ပြီးတော့ conflict ကိုပို့ပြီးတော့ဖြစ်စေတယ်ပေါ့နော်အာတည်င်းမားတွေကနေပြီးတော့လေလူတွေကိုစိုးရိမ်ကြောက်ကြမှုတွေပို့ဖြစ်စေတယ်နှစ်ဖက်စလုံးပေါ့နော်အလက်ရှိ SSC ရောဒီဘက်ကဟို NUG ဆရာ PH ကောနောက်တော့ရဒီ EAO ဆီရောအကုန်လုံးမှာပေါ့နော် PDF တွေရောပြည်သူတွေကြားထဲမှာ conflict တွေဖြစ်တယ်ဘယ်တည်းကအမှန်လဲနောက်တစ်ခါပြင်ပမှာထွက်ပြီးလုံလုံနေရတဲ့ဒီလိုမျိုးအတင်းဌာနရရှိပါတယ်တင်းဌာနရတွေ့တယ်အခက်ခဲကြီးလို့အမတော့မြင်တယ်ဘာလို့ဆိုတော့ information အမှန်ရဖို့ဆိုတော့တော်တော်ခက်ခဲပြုစီရတွားယူမလဲပေါ့နော်အဲ့တော့ local journalist တွေ local CJ တွေကိုတာဂက်ထားပြီးဖမ်းတာတိုင်းပြည်မှာအရန်နစ်နာတယ်အဖြေမှန်မပေါ်နိုင်ဘူးပြီးတော့ဟိုတင်းမားတွေ fake news တွေ fox news တွေနဲ့ပို့ပြီးတော့တိုင်းပြည်ကိုနစ်နာအောင်လုံနိုင်တဲ့အခြေအနေဖြစ်နေအစိုးရရဲ့အခြေအနေပို့ပြီးတော့တွန်းပို့သူဖြစ်တယ်လို့မြင်ပါတယ်
သတင်းသမားတွေအနေနဲ့သတင်းသမားချစ်ဝတ်တဲ့အညီသတင်းရေးသားဖော်ပြတာကိုပဲပိတ်ပင်ကန့်သတ်ခံရပြီဆိုရင်တော့ဒါဟာသတင်းလွတ်လပ်ခွင့်စိတ်သုံးတာပဲလို့မတ်သူစာကလည်းပြောပါတယ်
။သတင်းသမားမီဒီယာတွေရဲ့ချစ်ဝတ်မှာကိုဖော်ပြထားပြီးသားပါ။ဗတ်ညီညာတော့အတန်ကြီးရယူတယ်ဆိုရင်ဒါမီဒီယာချစ်ဝတ်တဲ့အညီသတင်းဖော်ပြတာပဲ။ပြီးတော့သတင်းကတစ်ဖက်ကမတရားသိမှတရားသိမှမဟုတ်ပါဘူး။မြေပြင်မှာဖြစ်နေတဲ့အခြေအနေကိုမြေပြင်ကနှစ်ဖက်ရှိလားသုံးဖက်ရှိလားသုံးဖက်အမြင်လား observation ပြီးတော့ဟိုသုံးသက်လူတွေမြင်နိုင်တဲ့အမြင်မျိုးရှိသလိုတစ်ဖက်မှာခံရတဲ့မျိုးတစ်ဖက်မှာပြောတဲ့အမြင်တွေရှိတယ်ဆိုတော့အဖက်ဖက်ကိုညီအောင်လုပ်ရင်ဒါဟာသတင်းမီဒီယာကျင့်ဝတ်နဲ့ညီဖော်ပြတဲ့သတင်းမှာအဲ့ဒါကိုမှတစ်ဖက်ကဟိုထပ်ပါတော့မတရားအတင်းနဲ့ဆက်သွယ်တယ်ဆိုပြီးတော့အကြောင်းအရာပြောပြီးတော့မှတစ်ဖက်ကသူတို့တွေတတ်မှတ်ထားတော့ဟိုအကြမ်းဖက်ပေါ့နော်တတ်မှတ်ထားတော့သူတို့အဖွဲ့အစည်းတွေနဲ့ဆက်သွယ်တာနဲ့သတင်းတစ်ပါးကတရားမဝင်ဖြစ်သွားတယ်ဒီဟာကိုသတင်းရယူတာကမဟုတ်ဘူးဆိုရင်တော့ဒါပုံစံမကြပါဘူးဒီအုတ်ထုတ်ရေးကောင်စီကပြောတဲ့သတင်းပဲလဲရယူရဲဆိုတာလဲဒါမီဒီယာကျင့်ဝတ်နဲ့မညီပါဘူးပြီးတော့လဲတစ်ဖက်ကဖြစ်နေတဲ့မီဒီယာသတင်းပဲရယူရဲဆိုရင်လဲမီဒီယာကျင့်ဝတ်နဲ့မညီပါဘူးအဲ့တော့မီဒီယာကျင့်ဝတ်နဲ့အညီလွတ်လပ်ခွင့်ကိုအရင်မသွားပါနဲ့ဦးမီဒီယာကျင့်ဝတ်နဲ့အညီသတင်းပေါ်ပြခွင့်ရအောင် တဖက်ဘက်ကနေကူညီဆောင်ရွက်ပြီးတော့ဒါဟာတရင်သမားအမြင်နဲ့ပေါ်ပြတာပါလားဆိုတဲ့အမြင်မျိုးနဲ့တင်တရင်တွေကဟိုတဖက်ဟိုပြောရရင်ပေါ့နော်လွတ်လပ်တော့တရင်ပေါ်ပြချက်လမ်းကြောင်းပေါ်ကိုပြန်တက်နိုင်တဲ့အခြေအနေမှာအဲ့လိုမှမဟုတ်ဘူးဆိုရင်တော့ဒါဟာဘလို့မှမီဒီယာလွတ်လပ်ခွင့်ရမရှိဘူးဆိုတဲ့အနေထားကတော့လုံးဝဖြစ်နေအောင်ပါပါ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းသတင်းလွတ်လပ်ခွင့်အခြေအနေတိတိတသားဆုတ်ယုတ်သွားတဲ့ဆိုတော့နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့အစည်းတွေကအချက်အလက်တွေနဲ့ထောက်ပြထားပါတယ်အာဏာသိမ်းမှုနောက်ပိုင်းမှာဖမ်းဆီးခံရတဲ့သတင်းတောက်140ကျော်ရှိတာမှ50ကျော်လောက်ဆက်လက်ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပြီးတပ်ဖြတ်ခံရတဲ့သတင်းသမားကလည်း3ဦးရှိတယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ ကပြောပါတယ်တဲ့သမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကလည်းအလားတူထောက်ပြထားပြီးတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုအကြမ်းဖက်မှုစွဲချက်တွေနဲ့မဟုတ်မမှန်ဆွဆွဲပြီးအရေးယူထောင်ချနေတာတွေရပ်ဖို့တောင်းဆိုထားပါတယ်။ CPJ အဖွဲ့ရဲ့လိလာစစ်တမ်းရမြန်မာနိုင်ငံဟာသတင်းသမားတွေကိုတရားစွဲဆိုထောင်ချမှုကမ္ဘာအစိုးဆုံးနိုင်ငံဆိုင်ရာမှာတရုတ်နိုင်ငံပြည်ရဲ့ဒုတိယနေရာမှာရှိနေတယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်ကျမခေဒီပြုပါရှင
်မခင်ဖြူတွေစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့သုတဆုံလေးအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်ရဲ့သုတဆုံလေးအမေရိကန်တခွင်စီစဉ်မှာတော့အမေရိကန်ပြည်ထောင်စုရောက်မွန်လုပ်ငန်းရှင်တွေရဲ့အမေရိကန်အိမ်မက်နယူးယောက်စီးတီးမှာရင်ကြောပိတ်ဆို့မှုပြဿနာကိုဘလို့ဖြေရှင်းတယ်လဲ။နောက်အမေရိကန်နောက်ဖက်ချမ်းမှာအပူလိုင်းထံကိုခန်းစားနေရတဲ့သူတွေကြောင့်ဆရာတွေကိုစူးစီးပြီးတော့ဒီသတင်းမှတ်ရဲ့သုတဆုံလေးအမေရိကန်တခွင်စီစဉ်မှာကိုအောင်အောင်ကစူးစီးတင်ပြပေးထားပါဗျာ။
ပုံစံလှလှဒီဇိုင်းအဆန်တွေလက်သေးပေါ်မှာဖန်တီးပေးရတာကိုကြိုက်နှစ်သက်တာအပြင်ဝင်းငွေကောင်းတဲ့လုပ်ငန်းလည်းဖြစ်တာကြောင့်လက်သေးခြေသေးအလှပြင်ဆိုင်ကိုဖွင့်ပြထားလို့နေလစ်ဆိုင်ဖွင့်သူတွေကပြောပါတယ်အမေရိကမှာအခြေချနေထိုင်လာသူတွေအနေနဲ့ခုခါကိုယ်ပိုင်လုပ်ငန်းတွေဖွင့်လှစ်လုပ်ကိုင်နိုင်ဖို့ဟာအမေရိကန်အိမ်မက်တစ်ခုဖြစ်တာကြောင့်လည်းအခုလိုအကောင့်တွေပေါ်တာလို့ဆိုပါတယ်မိဝါစွမ်းဟာခင်မွန်းဖြစ်သူစီလိုက်လာရင်အမေရိကန်ပြည်ထောင်စုမှာ2005ခုနှစ်ကတည်းကအခြေချနေထိုင်လာတာပါအဲ့ဒီအချိန်ကလေးကအိန္ဒိယနာပြည်နယ်ဖိုဝင်းမြို့မှာနေထိုင်နေပြီး2018ခုနှစ်မှာတော့နေလစ်ခြေသေးလက်သေးအလှပြင်ဆိုင်ကိုဖွင့်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်နှုန်းကတော့တခြားဆိုင်မှာဝန်ထမ်းဘဝနဲ့လုပ်ကိုင်ရင်းခြေသေးလက်သေးအလှပြင်လုပ်ငန်းကိုလေ့လာခဲ့ပါတယ်
။အာဆာဝစ်ကျတော့ဖက်ဒီကဲကောမှာခြေတော့ဒီစေးတယ်နောက်ပြီးတော့အာအင်တာဗျူးဆိုပေးတယ်လက်သေးလက်သေးအတုရောလက်သေးကိုလက်သေးအင်တာဗျူးကျဲတို့ရှိတဲ့တေပါရာရှိတယ်နောက်ပြီးတော့အခလစ်ရှိတယ်
နေလစ်လက်သေးခြေသေးအလှပြင်ဆိုင်ကိုတခြားတငယ်ချင်းနှစ်ယောက်နဲ့အတူပူးပေါင်းဖွင့်လှစ်ခဲ့တာလို့လဲမိဝါစွမ်းကပြောပါတယ်။စိုင်းမဖွင့်ငယ်မှာဘလို့နေရာမျိုးမှာဖွင့်မယ်ဘလို့လူတွေကိုအဓိကထားဝန်ဆောင်မှုပေးနိုင်မလဲဘလို့လက်သေးခြေသေးဒီဇိုင်းပုံတွေခေတ်စားနေတယ်လဲဆိုတာကိုလည်းမပြတ်လည်လာရတာပါ။အမေရိကကိုလာကြတဲ့ကအဖိုးကြီးမျိုးကိုတန်းရောက်လာသူတွေရှိသလိုတချို့လဲကိုအတိုင်းဝိုင်းမိတ်ဆွေတွေရှိရာကိုပန်ဆယ်ဗေးနီးယားပြည်နယ်ကနေပြောင်းလာပြီးလုပ်ငန်းအတူတူလုပ်ဖြစ်သွားပါတယ်။
ကျမလုံးလောက်တာဒီလက်သေးကိုပေါ့နော်အခုဆို6နှစ်ရှိပြီဒီဇူလိုင်23ရက်နေ့ဆို6နှစ်ရှိပြီဒါပေမဲ့စိတ်ဝင်စားတော့ပေါ့လောက်တော့ပေါ့ကြိုက်တော့ပေါ့နော်သူများကိုအလှပြင်ပေးမှနဲ့ကိုလောက်ရင်းနဲ့အဲ့လိုမျိုးပေါ့နော
်အလုပ်တစ်ဖက်နဲ့မိသားစုကိုကြီးစုဆောက်ရှောက်ခွင့်လည်းရနေတာပ
ါတယောက်တည်းလောက်လို့ရှိရင်အဆင်မပြေဘူးလေပါခစ်လို့ဆိုတော့ဒီနိုင်ငံမှာကကိုရဲ့မိသားစုကကုညီမဲ့တူမရှိဘူးကလေးလေးရှိတဲ့အတွက်ကြောင့်အဲ့ဒါကြောင့်တငယ်ချင်းနဲ့အတူတူဖွေပြီးတော့ကလေးကိုလည်းတွားကြည့်လို့ရတယ်အလောက်လောက်လို့ရတယ်ဒီအလောက်ကအဆင်ပြေဆုံးပဲမိသားစုအတွက်ကမိန်းကလေးအတွက်ကပေါ့နော
်နေလစ်ဆိုင်ကိုအချက်ချကြတဲ့နေရာမှာရွေးချယ်ဖွင့်လှစ်ခဲ့တယ်လို့လည်းဆိုရတယ်ဆိုင်ကိုလာသူတိုင်းကိုအကောင်းဆုံးဝန်ဆောင်မှုပေးဖို့ဝန်ထမ်းတွေကိုအမြဲမပြတ်လေ့ကျင့်သင်ကြားပေးနေတာလို့လည်းပြောရတယ
် I love coming here because the customer service is wonderful
ဒီဆိုင်ကိုလာရတာအတော်လေးစိတ်တိုင်းကြပါတယ်လက်သေးပြင်ပေးတာလည်းလှတယ်အားလုံးကလည်းဆက်ဆံရေးကောင်းကြတယ်ပြီးတော့ကျမမိဘတွေကဒီဝင်းကျင်မှာပဲနေတာပါဝါရှင်တန်ဒီစီမှာလည်းနေပေမဲ့လက်သေးပြင်ဖို့ကိုတော့ဒီမှာပဲလုပ်ဖြစ်ပါတယ
်ဆိုင်မဝန်ထမ်း15ယောက်ရှိပါတယ်နွေရာသီကျောင်းပည့်ရမို့မိဘကိုလာကူသူလည်းရှိပါတယ
်
အလုံးလိုသဘောမထားပါဘူးကိုအားနေတဲ့အချိန်မိဘလုပ်ငန်းကိုလာကူပေးရတဲ့သဘောပါ
အလှပဖန်တီးပေးတဲ့ဆိုင်တဆိုင်ရေရှည်ရက်တီတိုးပွားဖို့ဆိုရင်လုပ်ငန်းရည်မှန်းချက်ပြည့်မြောက်အောင်အားထည့်ဆောင်ရွက်ဖို့လိုသလိုအသေးစိတ်လည်းဂရုစိုက်လှူဆောင်ပေးရတာပါဒ ဒါကြောင့်ဆိုင်ကိုအမြဲလာသူတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားပြီးအခါအားလျော်စွာဝန်ဆောင်မှုရင်းနှုန်းလျှော့ပေးသလိုနေလစ်ဆိုင်ကနေပုံစံဒီဇိုင်းအစံတွေနဲ့အလှဆင်ပေးနေတယ်လို့သူတို့ကပြောပါရယ်ခင်ဗျာ။နယူးယောက်စီးတီးမန်ဟတ္တန်အလဲပိုင်းကိုဖြတ်ပြီးတော့ကားမောင်းမယ်ဆိုရင်တစ်ရက်ကို23ဒေါ်လာအထိပေးဆောင်ဖို့နယူးယောက်စီးတီးအာနာဘိုင်တွေကစီစဉ်နေပါရယ်။လေလူညဉ့်ညမ်းမှုနဲ့ရင်ကျော်ပိတ်ဆို့တာကိုရှော့ချဖို့အခုလိုစီစဉ်တာပါ။ဒါပေမဲ့လည်းအခုစီစဉ်ဟာအသစ်ဆန်းတော့မဟုတ်ပါဘူး။2009ခုနှစ်တုန်းကမြို့တော်ဝန်မိုက်ကယ်ဘလူးမ်ဘတ်ကကားမောင်းသူတွေအနေနဲ့ရုံးစင်းရုံးတက်ချိန်တွေမှာမန်ဟတ်တန်အလဲပိုင်းကိုဖျက်မောင်းသူတွေစီကနေ8ဒေါ်လာကောက်ခံဖို့အဆိုပြုခဲ့ပေမဲ့ပြည်နယ်လွှတ်တော်ကအတိမပြုပေးခဲ့ပါဘူး2019ခုနှစ်တုန်းကလည်းမြို့တော်ဝန်ဘီလ်ဂျီဘလက်စီယိုနဲ့ပြည်နယ်အုပ်ချုပ်ရေးမှူးမာရီယိုကူအိုမိုကနယူးယောက်စီးတီးတဲ့ဖျက်မောင်းမဲ့ကားတွေကိုပတ်စံကောက်ဖို့သဘောတူခဲ့ပါသေးတယ်ဒီလိုကောက်ခံတာကနေရတဲ့ဝင်ငွေနဲ့အများပြည်သူသုံးတည်ယူပို့ဆောင်ရေးစနစ်ပိုကောင်းမွန်အောင်ဖန်တီးပေးနိုင်လိမ့်မယ်လို့လည်းဆိုပါရတယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရကချပေးတဲ့အသုံးစရိတ်နဲ့စောက်ထားတဲ့လမ်းတွေမှာပြည်နယ်အစိုးရကလမ်းအသုံးပြုကကောက်ခံမယ်ဆိုရင်ခွင့်ပြုချက်ရဖို့လိုပါတယ်။ဘိုက်ဒန်အစိုးရကတော့လမ်းအသုံးပြုကကောက်ခံမဲ့နယူးယောက်စီးတီးရဲ့စီစဉ်မှုဇွန်လအတွင်းတုန်းကခွင့်ပြုပေးခဲ့ပါတယ်။
Congestion is a huge problem. ရင်သွားလာများပြီးလမ်းတွေပိတ်ဆို့ကုန်တာကပြဿနာကြီးတစ်ရပ်ပါ။ရေမောင်းကကောက်ခံပြီးဒီကိစ္စကိုဖြေရှင်းနိုင်မယ်ဆိုရင်အားလုံးအဆင်ပြေမှာဖြစ်တယ်လို့ဝင်ငွေလဲတိုးလာမှာပါ။မြို့လယ်ရက်ွက်ကိုသွားရတာပိုပြီးလဲမြန်ဆန်ပါလိမ့်မယ်
။အခုလိုရင်ကျော်ပိတ်ဆို့ကဖြစ်ငွေကြေးထပ်မံကောက်ခံတာကိုရေမောင်းသမားတွေကတော့မကြိုက်ကြပါဘူး။အခုလိုအစီအစဉ်ကိုအတည်ပြုပေးတဲ့ပြည်ထောင်စုအဝေးပြေးလက်မှတ်စီမံခန့်ခွဲရေးဌာနကလည်းယူဂျာစီပြည်နယ်ကဇူလိုင်လအတွင်းတရားစွဲဝါတယ်ယူရောမဂူလိုတင်ချက်လိုက်ရင်မော်တော်ယာဉ်အများပြားဟာနယူးဂျာစီကိုရောက်လာတာကြောင့်ပြည်နယ်တဘာဝဝန်းကျင်ထိခိုက်တဲ့အပြင်နယူးယောက်စီးတီးကိုနေ့စဉ်အလုပ်သွားလုပ်ရတဲ့နယူးဂျာစီမှာနေထိုင်သူတွေကလည်းလမ်းစည်းရိတ်ပိုကုန်ကြမှာကြောင့်လို့ဆိုပါတယ်အငှားရင်မောင်းသူတွေကငွေကောက်ခံမဲ့အစီအစဉ်ကိုစန့်ကျင်ကြပါတယ်
I was going to hurt business a lot.
ဒီအစီအစဉ်ကြောင့်လုပ်ငန်းတွေထိခိုက်ကုန်ပါလိမ့်မယ်။အထူးသဖြင့်ကျွန်တော်တို့လိုကားမောင်းသူတွေပါ။ကုန်စည်တွေခီးသွားတွေကိုကျွန်တော်တို့ကပို့ဆောင်ပေးနေရတာပါ။ဒါကျွန်တော်တို့ကိုလှစ်လူရှုတာပါ
။ It's not our fault and we're asking that
ကျွန်တော်တို့နောက်ထပ်အခွန်ပေးဖို့မတတ်နိုင်တော့ပါဘူး။ကျွန်တော်တို့အခွန်ပေးပြီးသားပါ။နှစ်ခါအခွန်ကောက်တာတရားမဝင်ပါဘူး။
We are not really opposed.
ညောပိတ်ဆိုတာကြောင့်ခွန်ကောက်တာကိုကျွန်တော်မဆန့်ကျင်ပါဘူး။မြို့ပုံမှန်လက်ပတ်ဖို့လိုတယ်ဆိုတာကိုနားလည်ပါတယ်။ဒါပေမဲ့လည်း23ဒေါ်လာဆိုတာအလွန်များတာမို့ကျွန်တော်တို့ပေးဖို့တော့မတတ်နိုင်ပါဘူး
။ငွေဘလောက်ကောက်ခံမလဲဆိုတာကိုတော့ဆွေးနွေးနေစေဖြစ်ပေမဲ့9ဒေါ်လာကနေ23ဒေါ်လာကြားမှာရှိမယ်လို့ခမန့်ထားပါတယ်။လမ်းအသုံးပြုကကိုလာမယ့်2024ຫນွေဦးရာသီကစတင်ကောက်ခံမှာပါခင်ဗျာ။ရာသီဥတုပူနွေးဖောက်ပြန်မှုကြောင့်အပူလိုင်းတွေကမ္ဘာနေရာတချို့ဖြတ်သွားရမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်။စံချိန်တည်းအပူချိန်ကြောင့်အမေရိကန်ဒါဇင်နဲ့ချီတည်ဆုံးသလိုတချိန်ကဈေးငွေပစ္စည်းဖြစ်သတ်မှတ်ထားတဲ့လေအီးဇက်ဟာခုအခါမှာအသက်ရှင်သန်နိုင်ဖို့မရှိမဖြစ်သုံးပစ္စည်းဖြစ်လာပါတယ်။အထူးသဖြင့်တော့အမေရိကန်အနောက်ဘက်ခြမ်းကဝါရှင်တန်၊အော်ရီဂွန်ကောလိုရာဒိုပြည်နယ်လိုနွေရာသီမှာရောင်တိတ်မပူလာတဲ့ဒေသတွေမှာပါအပူချိန်ပြင်းလာတာကြောင့်ဝင်ငွေနဲ့မိသားစုတွေအိမ်ငှားနေထိုင်သူတွေလူနည်းစုဝင်တွေအဖို့တော့အိမ်မှာအထိုင်တက်ဆင်ထားတဲ့၄၀ကျီမရှိဘဲအပူတံကိုရင်ဆိုင်နေရတာပ
ါ I call this the
ကောလိုရာဒိုပြည်နယ်မှာဒီဒေသကအနစ်နာဆုံးမှာကောလိုရာဒိုရဲ့ရေနံချက်ဆက်ရုံကိုဆိုရင်လမ်းလျှောက်သွားလို့ရပါတယ်ဒီနေရာမှာတောက်ရေမရသလိုလေရုအရေသွေးကလည်းအဆိုးဆုံးမှာဒီနိုင်ငံထဲမှာဒီရက်ွက်ဟာအငြင်းညမ်းဆုံးရက်ွက်ဖြစ်နေတာပါလို့ Commerce City မြို့ကန်လူစီမိုလီနာကပြောသွားတာပါ။ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုထိန်းသိမ်းဖို့အခုအခါနိုင်ငံတကာခေါင်းဆောင်တွေစူးစမ်းနေပေမဲ့လည်းထိရောက်အောင်ဆောင်ရွက်တာမျိုးမရှိလို့ဆိုပြီးရာသီဥတုအရေးလှုပ်ရှားသူတွေကညီမျိုးစုံနဲ့တွန်းအားပေးနေပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်တခွေအစီအစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့နီးပညာခန္ဓာတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့နိုင်ငံတကာကမ္ဘာမြေသိပ္ပံသုတေသနအစီအစဉ် ICDP နဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်ဂျာမနီကနေစတင်လိုက်တဲ့နိုင်ငံတကာကမ္ဘာမြေသိပ္ပံသုတေသနအစီအစဉ် ICDP ရဲ့သုတေသနလုပ်ငန်းတွေနဲ့ဒီအစီအစဉ်ကနေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကြောင့်ဆိုင်းငံ့ထားရပေမဲ့ အနာဂတ်မှာမြန်မာအတွက်ဘာတွေလုပ်ပေးဖို့ရှိတယ်လဲဆိုတာကိုမြန်မာသိပ္ပံပညာရှင်တဦးဖြစ်တဲ့ဂျပန်ကိုစားဖြူအဖွဲ့ခေါင်းဆောင်ဂျပန်အန်နဝါသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကိုဒေါခေမျိုးသက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
ကြာတဲ့ခင်ကပဲဒေါက်တာမိုးကျော်သူကဒီဂျမနီနိုင်ငံကိုသွားပြီးတော့ဂျမနီအစိုးရရဲ့ဒီမြေကဘာသုတေသနာနှစ်ပတ်လည်ဆွေးနွေးသွားတက်ခဲ့တယ်ဆိုတာလေ။ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပေးပါဒီနိုင်ငံတကာလို့ပြောလိုက်တာ
။ဘုံနဲ့28နှစ်ဒီအရှိဂျမနီနိုင်ငံကိုပေါင်းပြီးတဲ့နောက်မှာဒီအရှိဂျမနီပဲအချမ်းမှာပေါ့နော်။ဂျမန်အစိုးရကနေပြီးတော့မှဒီမြေကဘာနဲ့ပတ်သက်ပြီးတော့အနေကြီးကိုတူပြီးတော့စူးစမ်းလေ့လာမယ်ပြီးတော့အဲ့ဒီကုန်းပေါ်မှာသူပေါ်တဲ့သူတည်တနာလုပ်ငန်းတွေမှာဥဆောင်မယ်ဆိုတဲ့အစီအစဉ်နဲ့စလိုက်တာပေါ့နော်သူတို့ကအရင်ကအောင်မြင်သွားပါတယ် KTB ဆိုတဲ့ site ကအနေကြီးတူပြီးတော့မှအမျိုးမျိုးလေ့လာတဲ့ဥစ္စာအဲ့ဒီကနေစပြီးဂျာမနီကနေပြီးတော့ယင်းနှညုံနံတဲ့ငွေကြေးတွေမှတည်လိုက်ပြီးစလိုက်တဲ့ဥစ္စာမှာနောက်ပိုင်းမှာအမေရိကန်ကလည်းဥဆောင်ပြီးပါလာတယ်ဂျပန်ကတော့တတိယဥဆောင်တဲ့ဖွဲ့ပေါ့နော်အဲ့နောက်မှာနိုင်ငံတစ်ကမ္ဘာလုံးကနိုင်ငံအခုဆိုရင်22နိုင်ငံပါတယ် UNESCO လည်းပါတယ်ပေါ့နော်အဲ့လိုမျိုးသူကတခုပဲကုန်းပေါ်မှာပဲဒူဖော်တဲ့သူတည်တနာလုပ်ငန်းတွေပြီးတော့ကဘာမြေနဲ့ပတ်သက်တဲ့အောင်စူးစမ်းလေ့လာတာအပြင်ကိုသက်ဆိုင်ရာနိုင်ငံတွေလူသားတွေအတွက်အကျိုးရှိမဲ့သူတည်တနာတွေကိုလုပ်ကြမယ်ဆိုတဲ့ project လေးပါ30ကျွန်တော်ကပင်လယ်ထဲမှာဒူဖော်တဲ့သူတည်တနာလုပ်ခဲ့ပြီဒီတစ်ခါကအထူးစမ်းစမ်းပေါ့နော်ဒီကဘာမြေကုန်းပေါ်မှာဒူတဲ့သူတည်တနာကဂျပန်နိုင်ငံရဲ့ကိုယ်စားလှယ်အဖွဲ့ပေါ့နော်10ယောက်ပါတဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးသွားရတဲ့ဟာပါ
ဟုတ်ကဲ့ဒါကမိုးကျော်သူတို့ဒီသူတည်တနာလုပ်တာရှင်းနေပွဲမှာပေါ့နော်အောင်မြင်မှုရပါတယ်လေကဘာမြင်နဲ့ပတ်သက်ပြီးတော့ဘာတွေလောက်ကြလဲနည်းနည်းရှင်းပြပေ
းဟုတ်ကဲ့ခင်ဗျသူကတစ်နှစ်ကိုဒေါ်လာ4တန်းမဲ့ရင်းနှီးမြှုပ်နှံတာပါအဲ့ဒီမှာလဲနိုင်ငံတွေကနေပြီးရောနိုင်ငံရဲ့ချမ်းသာကြွယ်ဝမှုပေါ်မူတည်ပြီးရောသူကခွဲထားတယ်ပေါ့နော် GDP ပေါ်မူတည်ပြီးခွဲပြီးတော့အသင်းဝင်ကြီးကိုထည့်ကြရတယ်ပေါ့ဂျာမနီနဲ့အမေရိကန်ဆိုဒေါ်လာ1000ကြီးထည့်ကြရတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုထည့်ကြပြီးရင်နောက်မှာဒီအသင်းဝင်နိုင်ငံတွေကသိပညာရှင်တွေကဘာလို့မဆိုးအဆိုပြုလာတင်လို့ရတယ်တင်တဲ့နောက်မှာမှပြီးရ workshop တွေကိုနိုင်ငံတကာ UCB လုပ်တဲ့ဟာမျိုးတွေလုပ်တယ်အဲ့တော့ထူးခြားတာကသူတင်တဲ့နောက်အစပြုံးနိုင်မှုအတွက်ကိုအားပေးတယ်လောလောကူအားပေးတယ်ဒါပေမဲ့ငွေကိုအပြည့်အကုန်ထုတ်မပေးဘူးဆိုတဲ့ဟာမျိုးနဲ့စတာပေါ့နော်အဲ့ဒါကြောင့်မလို့ဒီ25နှစ်အတွင်းမှာကိုပဲကျွန်တော်အဆိုပြုလာတဲ့300ကျော်ရရှိတယ်ပြီးရ workshop တွေဆိုရင်တစ်နှစ်ကို4ချိန်လောက်လုပ်နိုင်တယ်နိုင်ငံတကာ workshop တွေပေါ့နော်ပြီးတော့မှဒီ project ဆိုလည်းတတိယကို3မြို့လောက်ထိကိုကဘာနှံမှာတူးရဲဟာမျိုးကြီးလုပ်နိုင်တယ်ပေါ့အဓိကတော့4မြို့ခွဲထားတာပါခဏဒီကဘာမြေကြီးရဲ့တမိုင်းကြောင်းကိုလေ့လာတဲ့ဟာပေါ့နော် geo dynamics ဆက်တစ်ခုပြီးတော့ geo hazard ဆိုတဲ့ဥစ္စာသွားဘေးအနေနဲ့ပတ်သက်ပြီးတော့လေ့လာတဲ့ဥစ္စာတွေငလျင်ကြောတွေမှာပြီးတော့မိတောင်ပေါက်ကွဲမှုတွေအတွက်ကိုလေ့လာတာတွေပြီးတော့မှ geo energy ပေါ့နော်အခုနောက်ပိုင်းဆိုရန်ကိုရေးကြီးလာတဲ့ဆွိုင်းနဲ့အရင်းမြစ်တွေကိုရှာဖွေပေးတဲ့ဥစ္စာနဲ့ပြီးဆုံးကြတော့ပတ်ဝန်းကျင်လေ့လာမှုနဲ့ဒီရာသီဥတုပြောင်းလဲမှုတွေပတ်သက်အဲ့လေးပိုင်းစလုံးမှာအရန်ကိုအောင်မြင်တယ်လို့ပြောရပါမယ်။ဘာလို့လဲဆိုတော့ရင်းနှီးမြှုပ်နှံကုန်ကြတဲ့ငွေပမာဏနည်းနည်းလေးနဲ့တစ်ကမ္ဘာလုံးကိုအထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေကိုရောက်ရှိပြီးတဲ့သုတေသနလုပ်နိုင်တဲ့ project ဖြစ်ခဲ့တာအတွက်ကြောင့်ပါ။ဟ
ိုသုတေသနလုပ်တဲ့ဌာနတစ်ခုနဲ့မြန်မာနိုင်ငံအတွက်ကဘာတွေအကျိုးရှိအောင်လုပ်ပေးနိုင်မှာလဲ
။ဟုတ်ကဲ့ခင်ဗျာ။အထူးသဖြင့်ပေါ့နော်ကျွန်တော်ကဂျပန်နိုင်ငံမှာကိုစားပြုပြီးလုပ်နေတဲ့အချိန်မှာဘယ်လိုဖြစ်လာလဲဆိုတော့ဂျပန်နိုင်ငံမှာလည်းဒီလို project တွေအတွက်ကိုအနှစ်စဉ်ကျွန်တော်တို့လည်းနှစ်ပေါင်း20 session 20နီးပါးပေါ့နော်တောက်လျှောက်အသင်းဝင်တွေနဲ့ပါဝင်ခဲ့တာပါဝင်ခဲ့ပြီးမဲ့ project ကအများကြီးမရှိဘူးဂျပန်နိုင်ငံဘူမိပြည်နယ်နဲ့ပတ်သက်လို့ကလည်းသုတေသနနဲ့ပတ်သက်တာပြင်လယ်ပိုင်းကိုအားစိုက်ပြီးလုပ်နေပြီမဲ့ကုန်းပေါ်မှာကျတော့သုတေသနလုပ်စရာပိတ်မကြံတော့ဘူးအဲ့တော့အသင်းဝင်ကြီးကိုပေးနေပြီမဲ့သုတေသနလုပ်စရာမရှိတဲ့အတွက်ကြောင့်တို့ကပြောလာတယ်မြန်မာနိုင်ငံအတွက်ကိုဂျပန်နိုင်ငံကကူညီပေးခြင်းပါတယ်အဲ့တော့မြန်မာနိုင်ငံအတွက်ရှိတဲ့စိတ်ဝင်စားကြအချိုးရှိမဲ့သုတေသနရှင်လုပ်ပါဆိုတဲ့ဟာမကြံခဲ့ငါးနှစ်လောက်တည်းပြောလာတဲ့ကြောင့်ကျွန်တော်ကသုတေသနနှစ်ခုပေါ့နော်အဓိကအားစိုက်ပြီးလုပ်ဖြစ်တယ်ပြီးတော့အခုဂျာမနီနဲ့ဒီအစည်းအဝေးတွေမှာတက်ပြီးတော့အားလုံးနဲ့တည်လာကြတဲ့အချိန်မှာဂျာမနီနေတဲ့ကလည်းဒီဖိုင်းတွေမှာအများကြီးလုပ်ပေးနိုင်တယ်ဒီ ICDB ကနေပြီးတော့အများကြီးလုပ်ပေးနိုင်တဲ့ဟာမျိုးရှိတာဆိုတော့နှစ်ခုပေါ့နော်ဥပမာပြောချင်တဲ့ဥစ္စာကတစ်ခုကအင်းလေးဒေတာပါအင်းလေးဒေတာဆိုတဲ့ဥစ္စာကအားလုံးတည်ကြတဲ့အတိုင်းပဲဒီပတ်ဝန်းကျင်ညဉ့်ညမ်းလာတဲ့ဥစ္စာတွေရေခမ်းလာတဲ့ဥစ္စာတွေပြီးတော့ဒီအနေတွေ ဒီပပလက်တောင်းကြီးကနေအနေနဲ့ကြာလာတဲ့ဥစ္စာတွေများလာပြီးရေတွေကနည်းလာတဲ့ကိစ္စတွေရယ်နောက်ပြီးတော့သဘောဘေးရန်နဲ့ရတဲ့ဒီကြောက်ကြမ်းပြည့်ရည်ကြီးရှိနေတဲ့ကြောင့်ငလင်းလှုပ်ခဲ့တဲ့တမိုင်းကြောင်းကလည်းအများကြီးရှိနေတာအဲ့ဒါတွေလည်းသိကျင်တာရယ်အခုနောက်ဆုံးဆိုရင်မြေအောက်ရေကအရန်ကိုနည်းလာတယ်ဆိုတဲ့ကိစ္စကအခုဒီကြံတဲ့တနည်းနည်းနဲ့ပေါ့တည်တာကြီးဖြစ်လာတယ်ပေါ့နော်ဒီဆိုတော့အဲ့သုံးခုကိုလေ့လာဖို့ကိုအတွက်ကိုကျွန်တော်တို့ကပြင်ဆင်နေတဲ့ပိုင်းတွေရှိပါတယ်အသေးစိတ်တွေလည်းထပ်ပြီးပြောပြနိုင်ပါတယ်နောက်တစ်ခုကတော့ဂျီအိုသားမယ်ပေါ့နော်ကျွန်တော်တို့မြေအောက်အပူဆွမ်းအားနေပြီးဆွမ်းရင်ထုတ်တဲ့ကိစ္စကအခုကဘာကြီးပူနွေးလာတဲ့ကိစ္စဒီမှာလည်းအရန်ကိုအကောင်းမွန်တဲ့လမ်းကြောင်းမှုလို့အဲ့ဒီဘိုင်းကိုလည်းကျွန်တော်တို့ဂျန်နီ10နှစ်ကပေါ့နော်ဒီဩစတြေးလျကွန်ဆာလ်တန့်ကုမ္ပဏီကနေပြီးရှာဖွေထားတဲ့ဥစ္စာကမြန်မာနိုင်ငံရဲ့ရှမ်းပြည်နယ်နဲ့တနင်္လာရီအရှိပဲချမ်းတကြောကြီးပေါ့နော်တက်တန်းကြီးတက်တန်းရင်ဆုံးကြောက်ပါလိရှိတဲ့နေရာရဲ့အောက်မှာရေဘူးဆန်းနေရှိတာတော့အားလုံးနဲ့သိနေကြပါတယ်အဲ့တော့အဲ့ဒီမှာမြေအောက်အပူဆွမ်းရင်ထုတ်နိုင်တဲ့နေရာက63နေရာပေါ့နော်တို့ဗလာလာရှိတယ်လို့ချာတွေ့ထားပါလေအဲ့ဒီကနေပြီးတော့တေချာသူတည်နလားစနိုင်တဲ့ဥစ္စာကတကယ့်ကို53နေရာလာပဲရှိရတဲ့အတွက်ကြောင့်ဂျန်နဲ့နေရာ50လောက်ကိုအသေးစိတ်တွေဆက်လုပ်ရှာဖို့လိုပါသေးတယ်ဆိုတော့အဲ့ဒီပိုင်းတွေကိုလည်းကျွန်တော်တို့ဒီအကူအညီဒီ ICDP ရဲ့အကူအညီအစီအစဉ်နဲ့ဂျပန်နိုင်ငံအကူအညီနဲ့ဆက်သွားနိုင်ဖို့တော့မှန်းထားပါလေခင်ဗျာ
ဆိုတော့အခုတော့မှန်းထားတဲ့အစီအစဉ်တိုင်းပေါ့နော်တကယ်လို့အခုတော့မြန်မာနိုင်ငံမှာဒီနိုင်ငံရေးအခြေအနေကလည်းမတည်မငြိမ်ဖြစ်နေပေါ့နော်အစ်တက်အာနာတင်ထားတာလည်းရှိနေတော့ဒီနိုင်ငံတကာအကူအညီကိုဘယ်လိုပုံစံနဲ့ပေးဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ခင်ဗျာဒီ ICDP ရဲ့အစီအစဉ်ရတော့သူကကမ္ဘာ့ဘဏ်ရဲ့ချင်းငွေလို့ပြီးတော့အပြည့်ဝအကူအညီပေးရဆိုအစီအစဉ်မျိုးမဟုတ်ပါဘူးသူက bottom up ပေါ့နော်ဒီအောက်ခြေကပညာရှင်တွေအထူးသဖြင့်မြန်မာနိုင်ငံကပညာရှင်တွေကနေပြီးတော့ဒါကနိုင်ငံရေးအတွက်ကိုပြည်သူ့အတွက်အကျိုးရှိမယ်ဆိုတဲ့ဟာမျိုးကိုတင်ပြလာဖို့လိုပါတယ်လိုအပ်တဲ့ဆိုတဲ့နေရာမှာဘယ်လိုခေါ်မလဲသိပ္ပံနည်းကျတင်ပြလာဖို့လိုတယ်နော်အဲ့တော့ဂျီအိုသာမဲဆိုရင်ကျွန်တော်ဘယ်နေရာကအဓိကအကောင်းဆုံးနေရာဒါမှမဟုတ်ဂျီအိုသာမဲ potential တွေကိုရှမ်းပြည်နယ်ကဆင်းရဲတဲ့ပြည်သူလူထုရက်စက်မီးရရှိဖို့နေထိုင်ဖို့သုံးထိုင်ဖို့ဆိုတဲ့အခြေအနေမျိုးနဲ့ဘယ်လိုရှာဖွေကြမလဲဆိုတဲ့ဟာမျိုးကိုဆိုရင်ပရမဆက်ဆက်ချင်းတော့ workshop ပေါ့နော်နိုင်ငံတကာ workshop လုပ်မယ်ပြီးရင်မြန်မာနိုင်ငံမှာနိုင်ငံတကာပညာရှင်စိတ်ဝင်စားတဲ့တွေလာပြီးဆုံရမယ်ဆုံရပြီးရင်တို့တွေဆွေးနွေးကြပြီးတော့မြန်မာနိုင်ငံပညာရှင်တွေတင်ပြတဲ့အချက်လက်တွေကိုပြန်လည်သုံးသပ်ပြီးတဲ့နောက်မှာအသေးစိတ်ကောင်းမွန်တဲ့ပို့ပြီးကောင်းတဲ့ plan တွေပါလေရေးဆွဲကြမယ်ပေါ့နော်ပြီးရင် proposal တင်ပြီးဆိုရင်ငွေရဆထွက်လာပါပြီ workshop မှာလည်းကနိုင်ငံတကာငွေရဆထွက်လာပြီပေါ့နော်အဲ့ဒီနောက်မှာ proposal ကကောင်းလို့အတည်ပြုပြီဆိုတာနဲ့ဂျပန်နိုင်ငံဘက်ကနေကျွန်တော်တို့ကဒီသုတေသနငွေကြေးတွေကိုထောက်ပံ့ဖို့စပြီးတော့ကျွန်တော်ရှောက်တော့တင်ပြီးတော့ပြိုင်ဆိုင်ရယူရဆိုတဲ့ဟာမျိုးနဲ့ကျွန်တော်ဆက်လုပ်နိုင်ပါမယ
်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်လည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြီးဆုံရအောင်နော
်နိုင်တကာကဘာမြေသိပ္ပံသုတေသနအစီအစဉ်နဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှလည်းတလဲထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကထောင်တွင်းအာဇာနည်နှင့်လှုပ်ရှားမှုကိုတာယာဝတီထောင်မှလုပ်ခဲ့တဲ့အတွက်နိုင်ငံရေးအကျဉ်းသား32ဦးကိုထောင်အာဏာပိုင်တွေကတိုက်ပိတ်ထားတယ်လို့ဩဂုတ်လ1ရက်နေ့ကပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေက VOE ကိုပြောပါတယ်။တိုက်ပိတ်ခံထားတဲ့သူတွေထဲမှာအမျိုးသား15ဦးနဲ့အမျိုးသမီး16ဦးပါဝင်တယ်လို့သိရပါတယ်။အဲ့ဒီတွေကအမျိုးသား4ဦးဟာရိုက်နှက်ခံထားရတဲ့ဒဏ်ရာတွေပြင်းထန်တဲ့အတွက်အရေးပေါ်အခြေအနေနဲ့စေုံတင်ထားရပါတယ်။တိုက်ပိတ်ခံထားရတဲ့အမျိုးသမီး15ယောက်လည်းထိခိုက်ဒဏ်ရာရတာတွေရှိနေတယ်လို့တာယာဝတီထောင်ကထွက်ပြေးလွတ်တာဝရီထောင်ကလွတ်မြောက်လာတဲ့အမျိုးသမီးအချင်းတူတူက VOE ကိုပြောပါတယ်2020အမေရိကန်ရွေးကောက်ပွဲမှာသူရှုံးနေခဲ့တဲ့ရလက်ကိုပြောင်းလဲဖို့ကြိုးစားတဲ့ရာဇမှု၄မှုနဲ့တရားစွဲခံထားရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကအမှုတွေအတွက်အပြစ်မရှိဘူးလို့ဖက်ဒရယ်တရားရုံးမှာထွက်ဆိုခဲ့ပါတယ်အစိုးရလုပ်ငန်းတွေနှောက်ယှက်ဖို့ပူးပေါင်းကြံစီမှုတရားဝင်လုပ်ငန်းတွေနှောက်ယှက်မှုနှောက်ယှက်ဖို့ပူးပေါင်းကြံစီမှုလုပ်ပိုင်ခွင့်ကိုနှောက်ယှက်ဖို့ပူးပေါင်းကြံစီမှုစတဲ့အမှု၄မှုနဲ့အစိုးရရှေ့နေတွေကဝါရှင်တန်မြို့တော်မှာရှိတဲ့ဖက်ဒရယ်တရားရုံးမှာတရားစွဲခဲ့တာဖြစ်ပါတယ်။တရားရေးဌာနကခန့်အပ်ထားတဲ့အထူးစုံစမ်းရေးမှုတွေရဲ့စုံစမ်းတွေ့ရှိချက်တွေအရ Grand Jury အဖွဲ့ကတရားစွဲသင့်တယ်လို့ဆုံးဖြတ်ခဲ့တဲ့အတွက်အခုလိုအမှု၄မှုနဲ့သမ္မတဟောင်း Trump ပေါ်ကြာသာရင်းနှီးကဝါရှင်တန်မြို့တော်ကဖက်ဒရယ်တရားရုံးတစ်ခုမှာအမှုဖွင့်လိုက်တာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်အောင်ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြိုးစားနေချိန်မှာဩစတြေးလျနိုင်ငံထွက်တဲ့ဘာလီဇီးတွေပေါ်မတန်တဆသွင်းကုန်ခွန်တတ်မှတ်ထားတာကိုတရုတ်ကဖယ်ရှားလိုက်ပါတယ်။ဘာလီသွင်းကုန်ခွန်တွေကိုဩဂတ်လ5ရက်နေ့မှာစတင်ဖယ်ရှားမယ်လို့တရုတ်စီးပွားကူတန်းဝန်ကြီးဌာနကကြေညာခဲ့ပါတယ်။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ဂျက်စတင်သွစ်တို့ဖြစ်ပါတယ်ကျွန်မကဆုမွန်ပါရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြမ်းပါပြီးလိုရာဆန္ဒပြကြပါစေရှင်
This program has come to you from the Voice of America, Washington.